Voice of America in Burmese.
Mingala mane kimase. Washington ni review American tanga ni 2020 April 12 ye. Tining rue ni mane khin season rue go Myanmar sanaw chin mane 6 na yi ga ni 9 na yi thi. Line no meter 24 40 ne 51. Line lam meter 190 rue ga ni thau lwin pe twa ma ba.ကျမခင်ဗျာတပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American ပြည်တော်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးသူအရေအတွက်အများဆုံးဖြစ်လာနေပါပြီ။ John Hopkins တက္ကသိုလ်ရဲ့စနေနေ့စစ်တမ်းအရ American မှာဒီရောဂါအကူးဆက်ခံရသူပေါင်းက5သိန်းကျော်သွားပြီဖြစ်ပြီးသေဆုံးသူက18,860ရှိနေတာပါ။ဒါကြောင့်စနေနေ့မှာသေဆုံးသူ18,849ဖြစ်လာတဲ့အီတလီထက်သေဆုံးသူအရေအတွက်ပိုများသွားပြီးကမ္ဘာမှာအများဆုံးသေဆုံးမှုရှိကြောင်းတွေ့လာရတာဖြစ်ပါတယ်။တောက်ချန်နေတနေ့တည်းမှာတင်နောက်ထပ်သေဆုံးသူ2000ကျော်ရှိခဲ့တဲ့အတွက်ဒီဇင်ဘာလကုန်မှာတရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ဒီရောဂါကြောင့်တရက်အတွင်းသေဆုံးသူကလည်းအများဆုံးဖြစ်သွားတာပါ။နယူးယောက်ပြည်နယ်ကတော့အဆိုးအဝါဆုံးဒဏ်ခံရတာဖြစ်ပြီးအခုဆိုသေဆုံးသူက8600ကျော်နေပါပြီ။ဆေးစစ်ချက်ရရောဂါပိုးထပ်ပြီးမတွေ့ရတော့တဲ့လူနာတွေကိုရှင်းအောင်ကပေးမစင်ကံမှာပြန်ပြီးစစ်ကြည့်တဲ့အခါပိုးပြန်တွေ့နေရတာမျိုးရှိလာတဲ့အတွက်ဒီယောဂပိုးနဲ့ပတ်သက်ပြီးအချက်လက်တွေခုတည်းပိုးပြီးရအောင်ကျွမ်းကျင်သူတွေနဲ့လက်တွဲဆောင်ရနေတယ်လို့ WHO ကပြောပါတယ်။စနေနေ့မနေ့အစောပိုင်းအချိန်ထိစစ်တမ်းတွေအရကမ္ဘာတစ်လွှာဒီယောဂအကူးဆက်ခံရသူက 1.8 သန်းကျော်ရှိနေပြီးသေဆုံးသူက 3,400 ကျော်ရှိနေတာပါ။ COVID-19 ယောဂရှင်တွေကိုဆေးစစ်လို့ပိုးမတွေ့ရတဲ့အတွက်ရှင်းရကနေဆင်းခွင့်ပေးဖို့စဉ်းစားပြီးဆင်းခွင့်မပေးခင်ပြန်ပြီးစစ်ဆေးရမှာတော့ပိုးပြန်တွေ့နေရတာမျိုးတွေရှိလာတဲ့အတွက်ဖြစ်နိုင်ခြေတွေကိုဆက်လက်စုံစမ်းနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုလိုပိုးပြန်တွေ့ရတဲ့လူနာက62ယောက်ရှိနေတယ်လို့တောက်ကြန်နေ့မှာအာဏာပိုင်တွေကပြောပါတယ်။တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကတော့ဒီလူနာတွေဟာပြန်ပြီးအကူးဆက်ခံရတာထက်ဒီ virus ပိုးကပြန်ပြီးရှင်သန်လာတာဖြစ်နိုင်တယ်လို့ပြောပါတယ်။ယောဂပိုးမရှိတော့လို့ဆေးရုံကမဆင်ခိုင်းခင်မှာလူနာကိုပြန်ပြီးဆန်းသက်ဖို့နဲ့အနည်းဆုံး24နာရီချားပြီးနောက်ထပ်တစ်ခါဆန်းသက်မှုလုပ်ဖို့ WHO ကညွှန်ကြားချက်ပေးထားတာပါ။တောင်ကိုရီးယားကျန်းမာရေးအရာရှိတွေကတော့အခုလိုဘာကြောင့်ပြန်ပြီးတော့ပိုးတွေ့နေရလဲဆိုတာကိုနားလည်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ပြောပါတယ်။COVID-19 ယောဂါဟာအသစ်ဖြစ်နေတဲ့အတွက်ဒီ virus ပိုးနဲ့ပတ်သက်ပြီးသိနိုင်အောင်အချက်လက်တွေပိုးပြီးရဖို့လိုအပ်တယ်လို့လည်း WHO ကပြောပါတယ်။ Afghanistan နိုင်ငံမှာရှိတဲ့ American တပ်မှုကြီးနဲ့ Taliban ခေါင်းဆောင်တို့ဟာနှစ်ဖက်ငြိမ်းချမ်းရေးသဘောတူညီချက်အရနိုင်ငံတွင်းအကြမ်းဖက်မှုတွေရောပါစေမဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့စနေနေ့ကပြောပါတယ်။ Afghanistan မှာရှိတဲ့ NATO မဟာမိတ်အဖွဲ့အကြီးအကဲလက်ဖြစ် American တပ်အကြီးအကဲလက်ဖြစ်တဲ့ဗိုလ်ချုပ်ကြီး Scott Miller နဲ့ကာတာနိုင်ငံဒိုဟာမြို့မှာတောက်ကြံနေကတွေ့ဆုံတာဖြစ်ကြောင်းတာလီဘန်ပြောခွင့်ရက Twitter မှာရေးပါတယ်။19နှစ်လောက်ကြာဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်ဒိုဟာမှာ February 29ရက်နေ့ကရခဲ့တဲ့ American တာလီဘန်သဘောတူညီချက်အကောင့်ထဲဖော်ရေးအတွက်အသေးစိတ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ရက်အတွင်းပါကစ္စတန်နဲ့အိန္ဒိယတို့ကြားနေဆက်ကြောဖြတ်ပစ်ခတ်မှုတွေပြန်လည်ဖြစ်ပွားလာတာကြောင့်အရသာထိခိုက်မှုတွေဖြစ်ပေါ်နေပြီးဒီတိုက်ခိုက်မှုကိုတစ်ဖက်ကစတင်တာဖြစ်ကြောင်းနှစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ကက်ရှမီးယားဒေသပါကစ္စတန်ဘက်ခြမ်းမှာအိန္ဒိယဘက်ကပစ်ခတ်လို့ကလေးငယ်တွေအပါအဝင်အရသာ6ဦးထဲမှနေဒဏ်ရာအကြီးကျယ်ရခဲ့တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရကစနေနေ့ကပြောပါတယ်။ကက်ရှမီးယားမှာအပစ်ခတ်ရန်ဆဲထားတဲ့ line LOC နားမှာရှိတဲ့ရွာတွေကိုပစ်မှတ်ထားပြီးအိန္ဒိယတပ်ကလက်နက်ကြီးတွေနဲ့တင်းတင်းပစ်ခတ်တယ်လို့ပါကစ္စတန်ကဆွဆွဲတယ်လို့အိန္ဒိယဘက်ကလည်းဒီတိုက်ခိုက်မှုကိုပါကစ္စတန်ဘက်ကစတင်တာလို့ဆွဆွဲပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့ဒီနှစ်နိုင်ငံကြား2002ခုနှစ်အပြည့်အစချုပ်ကျိုးပြတ်သွားခဲ့တဲ့နောက်မကြာခင်နှစ်တွေအတွင်းဒီလိုင်းတစ်လျှောက်မှာနှစ်ဖက်တိုက်ပွဲတွေကပုံမှန်လိုလိုဖြစ်ပွားနေတာပါ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ျွန်တော်ရမ်းမထွန်းမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူ3ဦးရှိကြောင်းကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကစနေနေ့ကကြီးညာခဲ့တယ်လို့ဒီနေ့ကနေမနက်ပိုင်းမှာလည်းနောက်ထပ်9ဦးရောဂါကူးစက်ခံရကြောင်းအတည်ပြုကြီးညာခဲ့တာကြောင့်အခုအခါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာ38ဦးထိရှိနေပါတယ်စနေနေ့ကကြီးညာခဲ့တဲ့ရောဂါပိုးနောက်ဆုံးတွေ့ရှိသူတွေဟာတောင်ကြီးမြို့ကအသက်26နှစ်အရွယ်အမျိုးသားတဦး၊ရန်ကုန်ဝေဘာကြီးစေဝံ58နှစ်အရွယ်အမျိုးသမီးတဦးနဲ့ချင်းပြည်နယ်တိတိမြို့က49နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ပိုင်းထုတ်ပြန်ကြရာရှင်ပြည်သာမြို့နယ်မှာတဦး၊လဲကူးမြို့နယ်မှာတဦးနဲ့အိစိန်မြို့နယ်မှာ9ဦးတွေ့ရှိခဲ့တာပါ။နိုင်ငံတွင်း COVID-19 ကူးစက်ပြန့်နှံ့မှုထိန်းချုပ်ဆောင်ရွက်တာမှာပိုပြီးလုံခြုံသေချာမှုရှိစေဖို့ရည်ရွယ်ပြီး COVID-19 ရောဂါလက္ခဏာစောင့်ကြည့်ကာလကိုအရင်က14ရက်သတ်မှတ်ထားတာကနေအခု28ရက်အထိတိုးမြင့်ဆောင်ရွက်ဖို့ကိုလည်းကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်က COVID-19 ဟာလူတိုင်းကိုကူးစက်နိုင်တာကြောင့်အလုံးစည်းကမ်းလိုက်နိုင်ကြဖို့စနေနေ့ကတိုက်တွန်းလိုက်ပါတယ်။လိုအပ်ချက်ရှိသူတွေအတွက်အစိုးရရဲ့ရိတ်ခါထောက်ပံ့မှုမှာရန်ကုန်ဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေရိတ်ခါလာယူသူတွေကလူစုလူဝေးဖြစ်ခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ပြီးတဲ့နောက်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကျန်ကုန်မြို့ကုလသမဂ္ဂအဖွဲ့ရုံးကလည်းရခိုင်ပြည်နယ်အတွင်း COVID-19 ရောဂါတားဆီးရေးအတွက်အမေရိကန်ဒေါ်လာ 1.2 သန်းကျော်သုံးစွဲသွားမှာဖြစ်ပြီးဒီအကူအညီတွေကိုလူနေမှုဘဝနဲ့စားနပ်ရိက္ခာဖလိုရေးရမုံငွေအဖွဲ့ Lift ကတဆင့်ပေးသွားမယ်လို့ကုလသမဂ္ဂအဖွဲ့ရုံးက April 17ရက်နေ့ကကြေညာထားပါရခင်ဗျာအရှေ့လက်ပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဒဏ်အဆိုးရွားဆုံးခံခဲ့ရတဲ့အီရန်နိုင်ငံမှာအသွေးအလာတွေခက်တပ်ပိတ်ပင်ထားပြီးတဲ့နောက်အဆိုးရွားရုံတွေစနေနေ့မှာပြန်လည်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်အီရန်နိုင်ငံရဲ့နှစ်ဦးအကျိုးအားလိုက်ရဲ့အတွင်းအစိုးရရုံအများစုနဲ့မဖြစ်မနေဖွင့်စီရမလို့တဲ့လုပ်ငန်းတွေကိုတပတ်ကြာပိတ်ထားပြီးတဲ့နောက်မှာအခုလိုကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။မြို့တော်တီရန်ပြင်ပကအစိုးရရုံတွေကိုစနေနေ့ကပြန်ဖွင့်ခဲ့ပြီးဝန်ထမ်း၃ပုံတဘုံကအိမ်ကနေအလုပ်လုပ်ကြတယ်လို့အီရန်နိုင်ငံပိုင်းသတင်းဌာနကကြေညာပါတယ်။မြို့တော်ပြင်ပကတခြားစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်ဖို့ကိုလည်းစနေနေ့ကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။မြို့တော်တီရန်တဲကစီးပွားရေးလုပ်ငန်းတွေကိုလည်းလာမယ့်စနေနေ့မှာပြန်လည်ဖွင့်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီလုပ်ငန်းတွေအနေနဲ့အစိုးရကိုတရားဝင်အသိပေးအကြောင်းကြားပြီးကျွမ်းမရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ social distancing လို့ခေါ်တဲ့လူချင်းခက်ခွက်ခွာနေရမယ့်လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်နောက်ထပ်လူ125ဦးသေဆုံးခဲ့ရကြောင်းဗိုင်းရပ်စ်ကြောင့်သေဆုံးသူ4300ကျော်သွားခဲ့တယ်လို့ကူးစက်ခံရသူပေါင်း9000ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကိုထိန်းချုပ်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနိုင်ငံလုံးအိမ်ပြင်မထွက်ရအမိန့်ကို April 25ရက်နေ့အထိတိုးမြှင့်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအပြင်မထွက်ကြဖို့နဲ့လူချင်းခွက်ခွာနေကြဖို့သတိပေးထားပြီးနိုင်ငံဝိုင်းစစ်တပ်ကတင်းတင်းကြပ်ကြပ်ဂိုင်တွင်နေတဲ့ကြားကပဲရောဂါပိုးကူးစက်သူအရေအတွက်400ကျော်နဲ့သေဆုံးသူ28ဦးထိရှိလာတဲ့အကြောင်းအိမ်ပြင်မထွက်ရအမိန့်ကိုနောက်ထပ်7ရက်တိုးလိုက်တာပါ။ဒီနိုင်ငံမှာတော့ဝန်ကြီးချုပ်နာရင်ဒရာမိုဒီကအင်္ဂါနေ့မှာကုံဆုံးမဲ့လက်ရှိထုတ်ပြန်ထားတဲ့အိမ်ပြင်မထွက်ရအမိန့်ကိုအချိန်ထပ်တိုးသင့်မသင့်စနေနေ့ကပြည်နယ်ဝန်ကြီးချုပ်တွေနဲ့ဆွေးနွေးခဲ့ပါတယ်။အခုလိုအမိန့်ချမှတ်ထားတဲ့အတွက်စည်ရသားတန်းတဲ့ချီအလုပ်လည်းမဖြစ်ရသလိုရွှေပြောင်းအလုပ်သမားတွေကလည်းအစုလိုက်မြို့ပေါ်ကနေရွာတွေမြောက်ပြောင်းရွှေ့နေထိုင်နေကြရပါတယ်။ဒီလိုအခြေအနေတွေကြားပြည်နယ်တော်တော်များများကကယောဂါကိုထိန်းချုပ်နိုင်ဖို့အတွက်အိမ်ပြင်မထွက်ရအမိန့်ကိုရက်ထပ်တိုးဖို့ဝန်ကြီးချုပ်မော်ဒီကိုတိုက်တွန်းနေကြပါတယ်။ကပ်ပြားယောဂါကုသရာမှာအသုံးပြုတဲ့ Hydroxychloroquine HCQ ဆေးပြားတန်းတရာကိုအီဘီလာထဲမှာထုတ်လုပ်သွားမယ်လို့အိန္ဒိယထိပ်တန်းဆေးထုတ်လုပ်ရေးကုမ္ပဏီတစ်ခုကစနေနေ့ကပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာ Hydroxychloroquine အများဆုံးထုတ်လုပ်တင်ပို့နေတဲ့နိုင်ငံဖြစ်ပါတယ်။ COVID-19 ယောဂါကူးစက်ခံရသူလူနာတွေကိုကုသရာမှာဆရာဝန်တွေနဲ့ဆေးဝါးကျွမ်းကျင်သူတွေကHydroxychloroquine ကိုပုံမှန်အသုံးပြုလာတဲ့အတွက်မျှော်မှန်းမထားလောက်အောင်ဝယ်လိုအားများလာတာပါပြည်တွင်းအတွက် Hydroxychloroquine ဆေးအလုံးလောက်ရှိသလိုဒီဆေးကိုလိုအပ်နေတဲ့ကမ္ဘာလုံးအတွက်လည်းလူသားချင်းစာနာမှုအရာအပိုဆောင်ထုတ်လုပ်ထားတာကြောင့်တင်ပို့ပေးသွားနိုင်လိမ့်မယ်လို့အိန္ဒိယထိပ်တန်းဆေးကုမ္ပဏီ Zydus Cadila ရဲ့ဥက္ကဋ္ဌပန်ကတ်ရှ်ပတယ်ကပြောပါတယ်အိန္ဒိယကပြည်ပနိုင်ငံတွေကို Hydroxychloroquine ဆေးတင်ပို့ခွင့်ကိုပြီးခဲ့တဲ့မလအတွင်းကကန့်သတ်ထားခဲ့တာပါCOVID-19 ရောဂါပိုးကိုဒီဆေးနဲ့ကုသပျောက်ကင်းနိုင်ခြင်းရှိတယ်လို့တွက်ဆပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆေးဝါးတင်ပို့ရောင်းချမှုကန့်သက်ချက်ဖြေလျော့ပေးဖို့အိန္ဒိယကိုတိုက်တွန်းခဲ့ပါတယ်။အခုတော့အိန္ဒိယနိုင်ငံအနေနဲ့ဒီဆေးဝါးတွေကိုအမေရိကန်ကိုစတင်ပေးပို့ရမှာပါ။ တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုကြီးညာအပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာစနေနေ့တနင်္ဂနွေနေ့တွေမှာကိုဗစ် -19 ကူးစက်လူနာအသစ်10ဦးထပ်မံအတည်ပြုတွေ့ရှိခဲ့ရပြီးစုစုပေါင်းကူးစက်ခံလူနာ38ဦးထိရှိသွားပြီဖြစ်ပါတယ်ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ကူးစက်ခံအတည်ပြုထားသူတွေကကိုဗစ် -19 ကူးစက်ခံရသူ3ဦးသေဆုံးခဲ့ရပြီးဖြစ်ပြီးတဦးကိုတော့ရန်ကုန်ဝေဘာကြီးဆေးရုံအထူးကျန်းမာကုသဆောင်မှကုသပေးနေရကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျန်းတဲ့သူတွေရဲ့ကျန်းမာရေးအခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်။ COVID-19 ကူးစက်ခံရသူတွေထပ်မံပေါ်ထွက်လာအောင်မဲ့အခြေအနေရှိပြီးပြည်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်ရင်ဆိုင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောက်ချာနေတုန်းကတိုက်တွန်းထားပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်ဘက်ကပေါ့နော်အများကြီးနေဆက်ကိုကြောဖြတ်ပြီးပြန်လာတဲ့ကျမတို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတော့ခါရတောင်းနေသိနေချီပြောရှိတယ်။ဒီတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေဆက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးတော့ကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာယောဂပိုးရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်
။လက်ရှိမှာတော့ချင်းပြည်နယ်ရန်ကုန်တိုင်းရှမ်းပြည်နယ်မွန်ပြည်နယ်တို့မှာCOVID-19 လူနာတွေကိုကုသပေးနေရပါတယ်။မန္တလေးနဲ့နေပြည်တော်တို့မှာ COVID-19 အတည်ပြုလူနာတဦးစီရှိခဲ့ပေမဲ့လည်းအခုတော့ပြန်လည်တက်သွားသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကကြေညာထားပါတယ်။စနေနေ့က COVID-19 ကူးစက်ခံ3ဦးထပ်မံအတည်ပြုလိုက်တာဖြစ်ပြီးစနေညသကောင်ကျော်တနင်္ဂနွေအစောပိုင်းမှာတော့ကူးစက်ခံလူနာ9ဦးထပ်မံအတည်ပြုတာဖြစ်ပါတယ်။အခုနောက်ဆုံးအတည်ပြုလူနာတွေကတော့တောင်ကြီးက2ဦး၊ရန်ကုန်က8ဦးနဲ့ချင်းပြည်နယ်တီးတိမ်က2ဦးတို့ဖြစ်ပါတယ်။ဒီပုဂ္ဂိုလ်တွေအားလုံးကတော့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းပြည်ပခရီးသွားခဲ့တာမရှိဘူးလို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့ဒီအချက်ပေါ်မှာသတိပေးထားပါတယ်။အခုထပ်မံအတည်ပြုလိုက်တဲ့လူနာတွေနဲ့အနီးကပ်ထိတွေ့မှုရှိသူတွေကျန်းမာရေးဌာနကိုဆက်သွယ်ချဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံတွင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုထင်းချုပ်ဆောင်ရွက်တာမှာပိုပြီးလုံခြုံသေချာမှုရှိစေဖို့ရည်ရွယ်ပြီးကိုဗစ် -19 ရောဂါလက္ခဏာစောင့်ကြည့်ကာလကိုအရင်က14ရက်သတ်မှတ်ထားတာကနေ28ရက်ထိတိုးမြှင့်ဆောင်ရွက်ဖို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လိုအပ်ချက်ရှိသူတွေအတွက်အစိုးရရဲ့ရိက္ခာထောက်ပံ့မှုမှာရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနောက်ရိက္ခာလာယူသူတွေလူစုလူဝေးကြီးဖြစ်ခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးနောက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကိုဗစ် -19 ဟာလူတိုင်းကိုကူးစက်နိုင်တာကြောင့်အားလုံးစီကန့်လိုက်နာကြဖို့စနေနေ့ကတိုက်တွန်းထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တိုက်ပွဲတွေကတိရှောင်နေရသူတွေကို COVID-19 အရေးသတိပေးဖို့အခက်တွေနေတယ်လို့ကူးစက်မခံရရေးအတွက်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမရှိဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင် COVID-19 ရောဂါကာကွယ်တားဆီးရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာ 1.2 တန်းကျော်အသုံးပြုမယ်လို့စနေနေ့မှကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအခုအညီလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရွှန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်လဝဲစာရိုက်ရွာကစစ်ရှောင်းလူပေါင်း1000ကျော်ကို COVID-19 ပညာပေးဆောင်ရွက်ဖို့တွားတဲ့အဖွဲ့တစ်ခုကိုတော့စနေနေ့တုန်းကစစ်တပ်ကတားဆီးခဲ့ပါတယ်။ပုံနှကျွန်းမြို့နယ်ကျန်းမာရေးစောင့်ရှောက်မှုဝန်ဆောင်မှုလူငယ်ဖွံ့ဖြိုးရေးအသင်း PDY အဖွဲ့ဝင်တွေနဲ့သူ့ကိုစစ်တပ်ကတားဆီးခဲ့တာလို့စစ်ရှောင်းတွေကိုအခုအညီပေးနေတဲ့တဘာဝနေဒီအရှင်ပညာဇောတာက VOA ကိုပြောပါတယ်။
ဒီကဒီ COVID-19 နဲ့ပတ်သက်ပြီးတော့အပူချင်းတိုင်းနာတာတို့ပညာပေးတို့ပြောနိုင်အောင်ဆိုပြီးတော့ဥစဉ်အေဖော်ခေါ်ပြီးတော့လာတာပါရော12နိုင်ဝင်းကျင်လောက်မှာဥစဉ်တို့ဆိုရအထက်ကိုရောက်တယ်ရွာထက်ကိုရောက်တော့တက်ကဥစဉ်တို့ကိုတားထားတယ်ကားပေါ်တယ်လဲဆိုင်းလာတယ် ဖုံးတွေလည်းတင်တာလည်း
ဒါပေမဲ့ညနေပိုင်းမှာတော့ဥပစင်တဘာဝနဒီအရှင်ပညာဇောတနဲ့လူငယ်ဖွံ့ဖြိုးရေးအသင်းဝင်တွေကိုဆစ်ဆောင်နေရှိရာလဝဲစာတိုက်ရွာဖုံကြီးချောင်းကိုတွားကွင်ပြုတ်လိုက်ပြီးမဲ့ကားကိုတော့စနေနေ့ညပိုင်းအထိတင်ထားစေဖြစ်တယ်လို့ပြောပါတယ်။လဝဲစာတိုက်ရွာအနီးမှာမြမတက်မတော်မိုင်းခွဲတိုက်ခိုက်ခံခဲ့ရတဲ့အေဘီလ3ရက်နေ့ကနေအခုချိန်ထိလူဦးရေတထောင်ကျော်ဖုံကြီးချောင်းကနေထွက်ခွင့်မရသေးဘဲပိတ်မိနေတာပါ။ဒီလိုရေဆိုရှယ်ဒစ်စတန်ဆင်းလို့ခေါ်တဲ့တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေနိုင်တဲ့အခြေအနေမျိုးရှိပါသလား
တယောက်နဲ့တယောက်ဘုံပင်မပြောနဲ့တပေတော့မရဘူးတလက်မှကွာဖို့တော့မလိုဘူးတယောက်နဲ့တယောက်ခြေချင်းထပ်ပြီးတော့နေနေရတာပါအဲဒီပိတ်လောက်ထားတဲ့စကားမှဆိုရင်ဘုံကြီးကျောင်းအပေါ်အောက်ထပ်တမယုံအခုတော့ဒီယောဂီတွေနေတဲ့ဟိုသင်္ကန်းလို့ခေါ်တာဒီမှာသင်္ကန်းဆောင်ပေါ့ယောဂီတွေနေတဲ့ဆောင်အလုံးအပြည့်နောက်ပြီးတော့ဒီကျောင်းရဲ့ကွင်းမြင်တွေမှာလည်းပဲยายีแกงยาเรดาอปอนเน่โทပြီးတော့နေနေကြရတယ်လူရဲ့တထောင်ကျော်ဟာဘလို့မှမဆန်ဘူးချက်ပိတ်တိုက်ပြီးတော့နေနေရတ
ယ်မြမတက်မတော်နဲ့ရခိုင်လက်နက်ကင်တိုက်အေးအေးချာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေတာတွင်းမှာအင်တာနက်ဆက်သွယ်မှုကိုလည်းအစိုးရကဖြတ်တောက်ထားတာပါဒီအချက်ကြောင့်လူလူကြား COVID-19 အရေးအသိပညာဖြန့်ဝေမှုအတွက်အဟန့်တားဖြစ်တယ်လို့လည်းအရှင်ပညာဇောတာကမိန့်ပါတယ
်တော်ဒီမှာ TV သတင်းလို့စာဆောင်လို့ဆိုတာရော်ဒီမှာမရှိဘူးအဲ့ဒါနဲ့ဆောင်ရရင်တော့သူဖုန်းလေးတွေနဲ့အင်တာနက်ကြည့်ရင်တော့သူဒီကိုဗစ်နဲ့ပတ်သက်တဲ့ပညာပေးတွေသိရမယ်
။လက်ရှိမှာတော့သဘာဝနဒီအရှင်ပညာဇောတာကစားနပ်ရိက္ခာနဲ့ခလုံးနိုင်ရေးတာဝန်ယူဆောင်ရွက်နေတဲ့စစ်ဆောင်စခန်း၄ခုရှိပြီးအဲ့ဒီ၄ခုစလုံးမှာတော့အစိုးရဘက်ကရောအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကရောကိုဗစ် -19 နဲ့ပတ်သက်လို့ကူညီဆောင်ရွက်နေတာဒီမရှိသေးပါဘူး။မြေပုံမြို့နယ်ကစမြင်ကန်းကြီးနောက်ပုံနေကျွန်းမြို့နယ်တွင်ကလဝဲဆက်တိုက်ရွာဇေဒီပြင်ဒုက္ခသည်စခန်းတို့မှာစစ်ဆောင်ထောက်နဲ့ချီနေထိုင်နေကြပါတယ်စစ်ဆောင်နေအိမ်ပြန်ခွင့်မရသေးတာကြောင့်ကိုယ်အိမ်တွေထဲမှာပဲနေဖို့လူတွေတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေကြဖို့ဆိုရကလည်းမဖြစ်နိုင်တဲ့အနေအထားပါရှင်ကျမတင်ကြီးထိုက်ပါ
ကျမ၏ဝန်ထမ်းနှင့်အတော်များများကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့ပုံမှာစိုးရိမ်မိပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကျမ၏ဝန်ထမ်းနှင့်ရောဂါမကူးစက်ခံရအောင်လိုအပ်တဲ့အကူအညီတွေပေးကြဖို့ကို WHO ကတောင်းဆိုလိုက်တဲ့အကြောင်းလီဇာရှလိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်။ကမ္ဘာတစ်ဝှမ်းမှာရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်စေဖို့အတွက်လူတိုင်းတာဝန်ရှိပြီးသူ့အခန်းကဏ္ဍနဲ့သူပါဝင်ဆောင်ရွက်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အကြီးအကဲ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒီထဲမှာအဓိကကျတဲ့သူတွေကတော့ virus ကူးစက်မှုကိုရှေ့ဆုံးကနေရင်ဆိုင်ပြီးကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပါ။ကျန်းမာရေးဝန်ထမ်းတွေဟာအသက်အန္တရာယ်ကြီးကနေလူတွေကိုကယ်တင်နေတဲ့အချိန်ထဲမှာပဲသူတို့ကိုအကာအကွယ်ပေးနိုင်မယ့်အထောက်အကူပစ္စည်းတွေကိုမရကြဘူးလို့ WHO ကြီးကဲ Gabrielsus ကပြောလိုက်ပါတယ်
။ In some countries there are reports of up to 10% of health workers being infected.
ဒီချိုးနိုင်ငံတွေမှာဆိုရင်ကျန်းမာရေးဝန်ထမ်း100ခန့်လုံးလောက်အထိကိုရောဂါကူးစက်ခံရပါတယ်။ဒါကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ကျန်းမာရေးဝန်ထမ်းတွေအန်ဒရယ်ရှိနေပြီဆိုရင်ကျွန်တော်တို့အားလုံးလည်းအန်ဒရယ်ရှိနေတာပါ
။တချို့ကျန်းမာရေးဝန်ထမ်းတွေကတော့ဈေးရုံတွေမှာရောဂါကူးစက်ခံရတာမဟုတ်ပဲသူတို့ရဲ့အိမ်တွေနဲ့လူမှုအတိုင်းဝိုင်းတွေကနေတဆင့်ရောဂါကူးစက်ခံရတာဖြစ်တယ်လို့ဒေါက်တာ Gabrielsus ကပြောပါတယ်။ဒါပေမဲ့လည်းအများစုကတော့ Corona Virus ကာကွယ်ကုသမှုတွေကိုပေးနေတဲ့ဈေးရုံတွေဈေးခန်းတွေကနေကူးစက်ခံရတာဖြစ်တယ်လို့လည်းပြောပါတယ်။အတော်များများဟာ COVID-19 ရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးဘယ်လိုကင်တွယ်ဆောင်ရွက်ရမလဲဆိုတာကိုလေ့ကျင့်သင်ကြားမှုတွေလုံလုံလောက်လောက်မရှိတာရဲ့အတွေ့အကြုံမရှိတာတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပြင်နေမကောင်းဖြစ်တဲ့လူနာတွေကိုနိုင်ပေါင်းများစွာကုသပေးနေရပြီးအနာမရတာတွေကလည်း virus ကိုရင်ဆိုင်ဖို့အတွက်ကိုယ်ခံအားကျဆင်းစေတယ်လို့ပြောပါတယ်
။ HoweverThe evidence also shows that when health workers wear personal protective equipment the right way
တော်မြေလေကျမယူဝန်ထမ်းတွေအနေနဲ့ယောဂမကူးစက်အောင်ကာကွယ်တဲ့ PPE လို့ခေါ်တဲ့ယောဂကာကွယ်ရေးဝတ်စုံတွေကိုတရားစနစ်တကျဝတ်တဲ့အခါမှာယောဂကူးစက်မှုတွေကိုကာကွယ်နိုင်ပါတယ်။ဒါကြောင့်ကျမယူဝန်ထမ်းတွေအနေနဲ့သူတို့အလုပ်ကိုဘေးရန်တွေကင်းကင်းထိထိရောက်ရောက်လုပ်နိုင်ဖို့အတွက်နှာခေါင်းဆီးတွေလက်အိတ်တွေယောဂကာကွယ်ရေးဝတ်စုံတွေနဲ့တခြားလူအပ်တဲ့ကာကွယ်ရေးပစ္စည်းတွေရဖို့ကပိုပြီးအရေးကြီးပါတယ်။
ယောဂကာကွယ်ရေးအတွက်လိုအပ်နေတဲ့ပစ္စည်းကိရိယာတွေကိုအစဉ်ဖြေလာစေဖို့အတွက်ကုလသမဂ္ဂကပစ္စည်းကိရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အသစ်တစ်ခုကိုဖွဲ့စည်းလိုက်ပြီး WHO နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကဒါကိုပူးပေါင်းလှုံ့ဆော်သွားမှာဖြစ်တယ်လို့ WHO ကြီးကဲကပြောပါတယ်။ အခုလိုကာယယောဂကြီးကိုစိုးရင်စရာကောင်းလောက်အောင်ရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ပစ္စည်းကရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အနေနဲ့တကဘာလုံးမှာလိုအပ်နေတဲ့ပစ္စည်းအရေအတွက်ရဲ့30ရာခိုင်နှုန်းကျော်လောက်ပေးနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒီလိုအပ်ချက်ကိုပြည့်မီနိုင်ဖို့အတွက်ယောဂအဆိုအဆုံဖြစ်နေတဲ့နေရာတွေကိုယောဂမကူးဆက်ရအောင်ကာကွယ်ပေးတဲ့ဝတ်စုံတွေနှာခေါင်းစည်းတွေယောဂပိုးရှိမရှိစစ်ဆေးတဲ့ကရိယာတွေနဲ့ယောဂကာကွယ်ရေးအတွက်တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတန်တရာကျော်ကိုလာတိုင်းပို့သွားနိုင်ဖို့လိုအပ်တယ်လို့ပြောပါတယ်။ဒီပစ္စည်းတွေကိုတူလောင်ပြီးတင်ပို့ဖို့ကဒေါ်လာ380လောက်ကုန်ကြမှာဖြစ်ပြီးဒါတွေကိုတူလောင်တင်ပို့တဲ့စရိတ်ကပိုများတယ်လို့ WHO ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပ
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်စကိုင်းတိုင်းဒေသကြီးအတွင်းစီးပွားရေးလုပ်ငန်းတွေဘလောက်ထိခိုက်နေနိုင်မှုရှိပြီးဒေသခံတွေကိုဘလို့တက်ရောက်မှုရှိသလဲဆိုတာကိုရှာဖွေတင်ဆက်သွားမှာပါ
အခုယောဂါကြောင့်မို့လဲတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူးတချို့ကြလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေကပဲပါခဲ့တာလို့လို့ပါကပါခဲ့ရလို့လို့ဆိုပြီးတော့ကြဟိုချက်ရင်ချက်ရင်ဝင်းနေကိုသိပ်ဝဲမစားတော့ပဲနဲ့ဟိုဒီတနေ့စာ1000ခွဲ1000ရှင်းလိုက်တယ်ဆိုပေမဲ့1000ကျော် 1000 လောက်ပဲရောင်းရတယ်ဆိုတော့အများနဲ့အရှုံးပြနေတော့လည်းဓာတ်မခံနိုင်တော့မှဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
မကြသေးခင်ကမှစိုင်းပိတ်လိုက်ရတဲ့လမ်းဘေးထမင်းဆိုင်ဖွင့်လှစ်သူဒေါ်ငယ်လေးကပြောပြခဲ့တာပါဒီဆောင်မမှာသူမအပါအဝင်မုံရမြို့နယ်တွင်ကထိခိုက်နစ်နာမှုတွေကိုခန်းစားနေရတဲ့သူတွေအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဒီဆောင်မကိုမုံရကိစ္စမှသတင်းတောက်အီအီမွန်ကရေးသားထားတာဖြစ်ပြီးကိုကျော်ဝေဖြိုးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ဒီဆောင်မအတွင်းမှာကာယခံရှင်တချို့ရဲ့တောင်းဆိုမှုအရအမိတွေကိုပြောင်းလဲအသုံးပြုထားပါတယ်။မောင်ရမြို့မှာနေထိုင်တဲ့ဒေါ်ဆန်းဆန်းတို့မိသားစုမှာမိသားစုဝင်10ဦးရှိပါတယ်။သူတို့မိသားစုဟာတားနှစ်ယောက်ရဲ့ဝင်ငွေကိုသာမိခိုးနေရပါတယ်။အကြီးဆုံးသားကအင်ဂျင်ဝိုင်အကျစီလိုက်ကောက်တဲ့အလုပ်ကိုလုပ်ကင်ပြီးအငယ်ဆုံးသားကတော့စတိုးဆိုင်မှာအလုပ်လုပ်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပိတ်လိုက်ရတာကြောင့်သူတို့နှစ်ယောက်စလုံးရှေ့စဉ်နောက်စဉ်အလုတ်နားလိုက်ရပါတယ်
။ဒါကြီးကကြတော့ဒါဒီဒလူအခက်ခဲမဖြစ်ခင်2000လဲဟုတ်တယ်3000လဲဟုတ်တယ်။အင်္ဂလိပ်လို3လပိုင်း25ရက်နေကခဏတိုင်းထိဒါကြီးကဝင်ဝင်မဝင်တော့လား။စားဘူးနေရေးအဆင်မပြေတဲ့အခါကျတော့အန်တီတို့မဲကြက်သွန်လေးတွေကောက်ပြီးတော့တနေ့စာတနေ့ဝယ်စားနေရပါတယ်
။ဆိုင်တွေပိတ်မယ်ဆိုပြီးအတန်တွေကြားလို့ဆန်နဲ့စီဝဲထားကြင်တာတောင်သူ့မှာဝယ်စရာပိုက်ဆံမရှိဘူးလို့ဒေါ်ဆန်းဆန်းကပြောပါတယ်။ကျက်သွန်ဆိုင်ခင်းတွေမှာကျက်သွန်အကောက်လိုက်ရင်ရတဲ့ကျက်သွန်ကိုရောင်းပြီးဆန်စီပြန်ဝယ်ရင်မိသားစုစားဝတ်နေရေးကိုအခုလောလောဆယ်ဖြည့်ရှင်းနေရတယ်လို့သူမကဆိုပါတယ်မုံရမြို့ဟာလက်ဖက်ရည်မြို့တော်လို့နာမည်ကြီးပါတယ်ကိုဗစ် -19 ဖြစ်ပွားပြီးတဲ့နောက်မှာသက်ဆိုင်ရာတာဝန်ရှိသူတွေကလက်ဖက်ရည်တွေကိုပါဆယ်စနစ်သာရောင်းရတော့မယ်ဆိုပြီးညွန်ကြားလိုက်ကလေးကလက်ဖက်ရည်ရောင်းအားကျသွားပြီးဆိုင်အများစုကပိတ်ပစ်လိုက်ရပါတယ်လက်ဖက်ရည်ဆိုင်တွေကတဆိုင်ဖြစ်တဲ့အာမန်လက်ဖက်ရည်ဆိုင်ပိုင်ရှင်ကတော့ရောင်းအားကျတာကြောင့်သူ့ဆိုင်ကိုပိတ်လိုက်ရတယ်လို့ဆိုပါတယ
်ပထမတစ်ရက်ကတော့ပါဆယ်ပါညာတော့ရောင်းနေတယ်ရောင်းနေဆိုတော့ပါဆယ်ရောင်းတာလည်းအဆင်မပြေဘူးကျွန်တော်တို့နေနေပုံမှန်ရှိတဲ့ဝင်းငွေရလည်းမရှိတော့ဒီကဝင်နေသိကြလဲရှိသေးရတော့ကြသူတို့လည်းအခုပြိလိုက်တော့ကြတော့ဟိုအလုံးလက်မဲ့ဖြစ
်တခြားအစားအသောက်နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတချို့လဲလက်ရှိအချိန်မှာတော့ပြိလိုက်ရပါပြီဒေါငယ်လေးကလမ်းဘေးထမင်းဆိုင်ဖွင့်လှစ်ထားတာဖြစ်ပါတယ်ကိုဗစ် -19 ကြောင့်သူမရဲ့ဆိုင်ဟာရောင်းအားထိုးကျသွားပြီးအရှုံးပေါ်တာကြောင့်ပြီးခဲ့တဲ့လကုန်ပိုင်းကလေးကပြိလိုက်ရပါတော့တယ်ပုံမှန်ဝင်ငွေရှိစဉ်ကသူမအတွက်အခက်အခဲမရှိပေမဲ့လေအခုလိုဝင်ငွေမရှိချိန်မှာတော့ ချင်းဝေတွေကိုပြန်ဆက်ဖို့အတွက်အခက်အခဲဖြစ်နေပါပြီ
။အခုယောဂါကြောင့်မို့လားတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူး။တချို့ကလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေကပဲပါခဲ့တာလို့လို့ပါကပါခဲ့ရလို့လို့ဆိုပြီးတော့ကြာဟိုချက်ရင်ချက်ရင်ဝင်းနေကိုတိတ်ဝဲမစားတော့ပဲနဲ့ဟိုဒီတနေ့စာ1000ခွဲနဲ့1000ရှင်းလိုက်တယ်ဆိုပေမဲ့1000ကျော် 1000 လောက်ပဲရောင်းရတယ်ဆိုတော့အများအားရှုံးပြနေတော့လည်းဓာတ်မခံနိုင်တော့မှဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
တရ3000ကျော်လောက်ဝင်ငွေရတဲ့ဒီမရဲ့ဆိုင်လေးကိုယောဂါကင်းမှသာပြန်ဖွင့်နိုင်တော့မှဖြစ်တယ်လို့ဒီမကပြောပါတယ်တစ်ချိန်တည်းမှာပဲဒီမကငွေချီးလုပ်ငန်းကနေချင်းငွေတွေယူထားပါသေးတယ်ဒီမရဲ့ကျွေးရှင်ကတော့ချင်းငွေတွေကို AB လတလစာပြန်ဆက်เสียရမလို့ပဲမေလမှသာပြန်ဆက်ရမယ်လို့ပြောပေမဲ့ဒီ AB လမှာအလုံးမဖြစ်ရင်မေလမှာချင်းငွေပြန်ဆက်နိုင်မှာမဟုတ်ဘူးလို့သူမကပြောပါတယ်လုပ်ငန်းအဆင်မပြေတာကြောင့်အကြက်တဲဖြစ်နေတဲ့အထဲမှာဇက်တပင်လောကသားတွေလည်းပါပါတယ် COVID-19 ကြောင့်ပွဲမိတ်တားဆီးထားတဲ့အတွက်ဇက်တပင်လောကသားတွေကလည်းစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့သူတို့ကပြောပါတယ်ရွှေမြို့တော်ဇက်တပင်ကလူရွှင်တော်ဥအောင်စုကလည်းဒီအခက်အခဲတွေကိုကြုံတွေ့နေရသူတူပ
ါနေပြီးမိသားစုဟာဒီဇာတပင်လောကသားတွေဖြစ်နေပါတယ်ဒီအရာပဲဆိုင်ရာလုံငန်းမရှိဘူးပေါ့နော်ဒီလုံငန်းတွေပဲအားကိုးပြီးတော့အလေးပါအောင်နေရတဲ့ဘဝအချိန်မှာလောလောဆယ်ဒီကာယောဂီဖြစ်လိုက်တယ်ဆိုတော့ပွဲမင်းကြီးပိတ်လိုက်တော့လေလေတို့လက်ခံမိသားဇာပွဲတွေလည်းအမေကညာအရင်မလေးလေးတို့အကြဒီရိုက်တော့နော
်တပင်လောကသားတွေကလည်းအတိုးမဲ့ချင်းငွေရဖို့နိုင်ငံတော်သမရထံတင်ပြတောင်းဆိုထားတယ်လို့သိရပါတယ်တပင်လောကသားတွေနဲ့အတူအခြေခံလုပ်သားတရက်လုပ်တရက်စားတွေကလည်းသူတို့ရဲ့အခက်ခဲတွေကိုအစိုးရကဖြေရှင်းပေးဖို့မျှော်လင့်နေကြပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ COVID-19 နဲ့ပတ်သက်တဲ့အကျိုးဆက်တွေကိုတွက်ချက်ပြီးအလုပ်သမားတွေကိုလောက်ခလာစာပေးနိုင်ရန်လုပ်ငန်းဆက်လက်လဲပတ်ဖို့အတွက်အလိုအဆုံလုပ်ငန်းတွေကိုချင်းငွေပေးခြင်းအစီအစဉ်တွေစတင်နေပါပြီလို့မတ်လ31ရက်နေ့သူမရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။ဒါအပြင် COVID-19 ကြောင့်ဖြစ်လာမဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီကအချိန်ပြည့်အခြေအနေတွေကိုလေ့လာပြီးတင့်တော်တဲ့အစီအစဉ်တွေကိုချမှတ်အကောင့်ထဲပေါ်နေရလို့ဆိုပါတယ်စီးပွားရေးနဲ့ပတ်သက်ပြီးပြည်သူအများမနစ်နာစေဖို့အတွက်အလုသမားတွေအလုလက်မဲ့မဖြစ်စေဖို့အလုယုံများပတ်နိုင်ဖို့နိုင်ငံစီးပွားရေးလည်ပတ်မှုကိုအထီးကိုက်မှုအ ਨੇ ဆုံးဖြစ်စေဖို့အတွက်အခွန်အကောက်ဖြည့်လျှော့ခြင်းအတိုးနှုန်းလျှော့ချခြင်းတွေအပြင်အသေးစားအလတ်စားစီးပွားရေးလုပ်ငန်းများအတွက်အထူးသက်သာတဲ့အတိုးနှုန်းနဲ့ချင်းငွေတွေအခွန်ကင်းလွတ်ခွင့်တွေရရှိနိုင်ရေးစီမံပေးသွားမယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းအဆင့်ကော်မတီဖွဲ့စည်းထားပါတယ်။မုံရွာမှာလည်း COVID-19 ကာကွယ်တားဆီးရေးအတွက်အရက်ဖက်အဖွဲ့တွေပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒါပေမဲ့ COVID ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေအလုလက်မဲ့ဖြစ်သွားတဲ့ပြည်သူတွေအတွက်ဖြည့်ရှင်းဆောင်ရွက်ပေးမယ်ကော်မတီမရှိသေးပါဘူးဒီ COVID-19 ကာလအတွင်းမှာစားဝတ်နေရေးအတွက်အကျက်ရိုက်နေတဲ့စကိုင်းတိုင်းအတွင်းကအခြေခံလူဒန်းစားတွေအတွက်ဘယ်လိုဖြည့်ရှင်းသွားမလဲဆိုတာကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးဦးကိုမေးကြည့်ရမှာတော့အခုလိုပဲဖြေပါတယ
်အေးပေါ်လေဒီခက်ခဲတဲ့ကြုံရမှာပေါ့ကွာနောက်ဆုံးကတက်လူပြေးနေရတဲ့နေသားမှာတော့အဲ့လိုမျိုးတနေ့လို့တနေ့စားတွေเออดาริดีวนๆเนี่ยปิดตัวเนี่ยก็ตลอดกูก็ทุกข์ก็ตื้ออู้มั้ยอะไรโหคือขึ้นได้เนี่ยก็เปียนซู้ซ้ออ่ะก็โดต้ายซู้อ่ะก็ชินซะပြီးတော့လောออกมาပေါ့เนาะဒီလော်ဒေါင်းတွေပါကြီးฉะမြင်ฉะမယ်ဆိုရင်ตัวอ่ะစီမံထားอ่ะတော့ရှိတယ်လေဒီအခြေခံစားကုန်တွေထောက်ခံပေးနိုင်အောင်လို့เนาะไอ้လော်ဒေါင်းนี่မฉะခင်มาတော့အဲ့ဒါကြီးကတော့ဒီတိုင်းဘာမှမฉะသေးပဲနဲ့လေငါတို့อ่ะအဲ့ဒါကြီးထောက်ခံလို့မဖြစ်သေးဘူးလေ
လက်ရှိအချိန်မှာတော့နိုင်ငံတော်အစိုးရရဲ့COVID-19 ရန်ပုံငွေကထုတ်ပေးမဲ့ချင်းငွေတွေအတွက်လျှောက်လွှာတွေကို2020ပြည့်နှစ်ဧပြီလ9ရက်နေ့အထိပြည်ထောင်စုသမရမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံးကိုလူကိုယ်တိုင်လာရောက်ပြီးလျှောက်ထားနိုင်တယ်လို့အွန်လိုင်းကလည်းလျှောက်ထားနိုင်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ ဒါအပြင်တကြံရုံးပိတ်ရရှိကာလအတွင်းပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားများအတွက်ကိုလည်းအခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်းစီစာပေကျက်သွန်စတဲ့ပစ္စည်းငါးမျိုးကိုလည်းထောက်ပံ့ပေးသွားမယ်အပြင်အိမ်သုံးတပ်အားသုံးဆွဲမှု150ယူနစ်အထိကိုလည်းအခမဲ့အေဗီလာကုန်ထိပေးသွားမယ်လို့ကြေညာထားပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစက်မှသတင်းတောက်အီအီမွန်ကိုကျော်ဝေဖြိုဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်ပတ်စဉ်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလဲနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလဲစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ 9:00 နာရီအထိနဲ့ည 9:00 နာရီကနေ 10:00 နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00 နာရီကနေ 9:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American Thai ရဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လေးဦးပါခင်ဗျာ။အခုတော့ COVID-19 ရေပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့လေလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ရဲ့တားဆီးရေးကြိုးပမ်းမှုတွေမှာအားနည်းချက်တွေသတိထားစရာတွေနဲ့ပတ်သက်လို့ကျန်းမာရေးပညာရှင်ဒေါက်တာတင်းဆွေ VOA မြန်မာပိုင်းကအေဒီတာဦးသားညွန်တို့နဲ့ဆွေးနွေးတင်ဆက်ထားပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့COVID-19 ကမ္ဘာကယောဂါကိုမြန်မာနိုင်ငံမှာရင်းဆိုင်ဖြစ်ရှင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အထူးကဆွေးနွေးသွားမှာပါဆွေးနွေးဖို့အတွက်ကျန်းမာရေးဆိုင်ရာဆောင်းပါးတွေအွန်လိုင်းမှာရေးသားဖော်ပြနေတဲ့အမေရိကန်ပြည်သူကဒေါက်တာတင်းဆွေမကြသေးခင်တုန်းကပဲမြန်မာပြည်မှာတာဝန်ချနေရကနေပြန်ရောက်လာတဲ့ VOA ဝိုင်းတော်သားဦးသားညွန်ကိုဖိတ်ခေါ်ထားပါတယ်ဆိုတော့အခုအရင်ဆုံးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဆွေးနွေးစီချင်တာကတော့လက်ရှိအခြေအနေကျွန်တော်တို့ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီကယောဂါကိုထိန်းချုပ်နိုင်မှုကြိုးပမ်းမှုတွေလုံလောက်မှုရှိရလို့များဆိုနိုင်ပြီလားဒေါက်တာတင့်ဆွေအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်ဒီကမ္ဘာကယောဂါကြီးနဲ့ပတ်သက်ရင်ဒီလက်ရှိမြန်မာနိုင်ငံရဲ့အစိုးရကတော့ကျွန်တော်ပါတီကအစိုးရဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်ကဒီကယောဂါနဲ့ပတ်သက်ရင်တော့ရှားဝန်တယောက်အနေနဲ့ပဲကျွန်တော်ဆွေးနွေးပါမယ်ဝေဖန်ချက်ရှိရင်ကျွန်တော်ဝေဖန်တော့မှာဖြစ်ပါတယ်ကမ္ဘာအချက်ကတော့ဒီယောဂကြီးနိုင်ငံတကာမှာဖြစ်နေတယ်အရင်ဆုံးတော့တရုတ်ပြည်မှာပေါ့နော်မြန်မာနိုင်ငံရဲ့အင်ဒီယန်တရုတ်ပြည်မှာအော်အော်တောင်းတင်းဖြစ်နေတဲ့အချိန်မှာဗမာပြည်မှာကဒီယောဂကိုအစိုးရကရောနောက်ကပြည်သူပြည်သားတွေကရောတော်တော်ကိုပေါ့ပေါ့တန်တန်ယူဆခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ခါဒီကမ္ဘာကယောဂအဆင့် WHO ကကြီးညာတဲ့ကာလအထိလည်းပဲကျွန်တော်တို့နိုင်ငံကအရေးယူဆောင်ရွက်မှုတွေအေးနောက်တစ်ခါတည်သူပြည်သားတွေရဲ့အဲတုံ့ပြန်ပြောဆိုမှုတွေဟာကျွန်တော်တို့စစ်ပညာအရပြောရင်လွဲချော်တာတွေတော်တော်များများရှိခဲ့ပါတယ်။အဲ့တော့အဲ့ဒီကာလမှာကျွန်တော်တို့ကြိုတင်ပြင်ဆင်မှုကအင်တာမအရေးကြီးပါတယ်။နောက်ကသတင်းဖြန့်ချိမှုကအရေးကြီးတယ်။သတင်းပေါ်မှာတည်သူပြည်သားတွေကမယုံကြဘူးပေါ့။တိုးနိုင်ငံမရောက်သေးဘူး။ဘာကြောင့်လဲ။အဲအဲ့ခါမှာတန်တရားတွေရှိကြတာပေါ့နော်ဖွက်ထားတာလားအာထုတ်ပြန်မှုမလုပ်တာလားစသဖြင့်အဲ့ဒီကဟိုဒါအစိုးရပါနောက်လူပြည်သူပြည်သားတွေကလည်းမမှန်ကန်တဲ့သတင်းတွေ လွဲချော်တာတွေအဲတဲ့တဲ့ပြောရင်လိန်ညာတွေပေါ့နော်လိန်ညာတွေတော်တော်များများဒီဆိုရှယ်မီဒီယာမှာဖြစ်ခဲ့တော့ကျွန်တော်တို့နိုင်ငံဟာတကယ်ရောက်လာတဲ့အချိန်မှာအခင်းအကျင်းတွေကတော်တော်လေးအဆင်မပြေခဲ့ဘူးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ကုသညိုကမြန်မာနိုင်ငံမှာတွေ့မြင်ခဲ့ရတဲ့အခြေအနေတွေကဒီတုံ့ပြန်ဖြည့်ရှင်းမှုတွေမှာအားနည်းချက်အားသာချက်ဘာတွေများတွေ့မိလဲခင်ဗျာ
ကျွန်တော်နှစ်ပိုင်းပေါ့နည်းနည်းဖွဲပြောချင်တယ်ခုနကကတော်တော်တင်းစီပြောသွားတဲ့ကိစ္စလည်းပါပါတယ်နှစ်ပိုင်းကကနဦးအဆင့်ပေါ့နော်ဟိုချိုတင်ကာကွယ်တဲ့အပိုင်းပေါ့အဲဒီမှာခုနကကျွန်တော်တင်းစီပြောရရင်လက်ခံတယ်ပထမချက်ကဆူရဘက်ကပြင်းပြင်းစင်စင်ဘာမှမရှိဘူးကျွန်တော်တို့အင်ဂျင်နီယာတွေနိုင်ငံမှာဖြစ်နေတဲ့ကဘာမှာကတ်ယောဂပွဲဖြစ်နေတယ်အဲ့အဲ့ဒီခြေနေမျိုးမှာဥမာထိုင်းကပြန်လာမဲ့တိမ့်နေရှိတဲ့မြန်မာလူဥမာဆိုရင်ထိုင်းဆိုလို့ရှင်တော်ဆိုးစီးရ positive တွေ့နေပြီအဲ့တော့ပြန်လာမဲ့မြန်မာလူတော့လူမားတွေကိုဘယ်လိုနေရာချထားမလဲအဆူရကုနိုင်ကခုဖြစ်လာရင်ရေးပေါ်ဘယ်လိုစီမံမလဲပြန်ရည်ပြုလုပ်မယ်ပြင်းပြင်းဆင်ဆင်ကြိုတင်မလုပ်ထားတဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံရရပါတယ်ဒါကြောင့်မို့လို့လေနောက်ပိုင်းမှာကတောင်းနေအခြေအနေတွေကျွန်တော်တို့ကြုံရတာပေါ့နော်ဒါပေမဲ့နောက်ပိုင်းနောက်ယောဂပိုစတစ်တွေ့ပြီးနောက်ပိုင်းကြံ့တွေ့ဘူးဒီမှာတော့နန်းလီမြ мян တက်တက်နဲ့လုံနိုင်တဲ့လောက်လုံလာနေတယ်ရှိရဆူဆူသုံးပြီးတော့လုံလာတယ်လို့မြင်ပါတယ်အဲ့တော့ဒါကိုကျွန်တော်နှစ်ပိုင်းခွဲပြီးတော့ပြောတာပေါ့နော်ဒီကိစ္စပြောရင်တော့ကတဦးစစ်မှာဒီမှာနိုင်ငံကပြင်းပြင်းဆင်ဆင်မလုပ်နိုင်တာဟာတော်လေးအထင်အားစရာအကြောင်းမျိုးတွေဖြစ်နိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီချိုတင်ပြင်ဆင်မှုအပိုင်းနဲ့ပြောမယ်ဆိုလို့ရှိရင်အမေရိကန်မှာဆိုရင်လည်းနှစ်လလောက်ချိန်ရတာကိုမပြင်ဆင်ဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကိုဝိုင်းဝေဖန်ကြတာပါပဲဒါတော့မှပဲအမေရိကန်မှာပထမဆုံးကူးစက်မှုတွေကိုအတည်ပြုထားပြီးတဲ့အချိန်မှာမြန်မာနိုင်ငံမှာတော့ဒီတခြားနိုင်ငံတွေရဲ့စာရင်အတည်ပြုတဲ့လူနာကိုချိန်ရတာကလည်းတော်တော်လေးနောက်ကျပါတယ်အမေရိကန်ဟာအခုဆိုရင်ကမ္ဘာမှာကူးစက်သူလူနာလည်းအများဆုံးမှာဒါလည်းဒီပိုင်းကဒီဘက်မှာကတန်တရားရှိတဲ့လူတွေကိုစစ်တာဆေးရတာတော်တော်လေးများပါတယ်တန်းနဲ့ချီပြောကိုစစ်ထားတာပါဆိုတော့မြန်မာနိုင်ငံမှာအခုထိကူးစက်သူအရေအတွက်ကတိတ်မများသေးတာကဒီလိုမစစ်နိုင်မစင်းနိုင်လို့မတွေ့တာမျိုးများဖြစ်နေမလားဆရာဦးတက်ဆွေမြင်သိကြပါလားခင်ဗျဟု
တ်ကဲ့ခင်ဗျအဲဒီကိစ္စမှာဒီ American ပြည်တော်စုနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုရှင်ပြီးပြောတာကွာချလွန်းတာမှန်ပြီမယ်လို့အဲ့လိုရှင်ပြောရင်တိတာလေခင်ဗျဒါရှင်ပြောသင့်တယ်လို့ကျွန်တော်ယူဆပါတယ် American မှာဖြစ်မလာခင်ကအစိုးရကရောသမ္မတရုံးပေါ့နော်မတားယုံကရောနောက်တခါစီးပညာရှင်တွေအတိဒီလောက်ထိဖြစ်လာမယ်လို့နှစ်ဦးလုံးကမမျှော်လင့်ကြဘူးဒါအမှားတစ်ခုကိုကျွန်တော်ကမြင်ပါတယ်နောက်ပိုကောင်းလာတာတစ်ခုပေါ့နော်အမေရိကကပါတယ်ဆိုတော့တမတယုံကအင်ဂျီရောမာဒီ Task Force ဆိုတဲ့အထူးတောင်းပေးထားတဲ့အဖွဲ့ကနေနေတိုင်းဟလာအရင်ဆိုနေခင်အခုဆိုညနေ6နာရီလောက်ဆိုရင်တရင်လာရှင်းလုံးဝင်လုပ်ပြီးတော့တည်တည်ချာချာထုတ်ပြန်အဲမေးတာတွေကိုဖြေပါတယ်ဒီနေရာမှာမြန်မာနိုင်ငံကတော့လက်လမ်းမိသလောက်ဆိုပြီးကျန်းမာရေးဝန်ကြီးဌာနက website ကအကြီးညာရထုတ်တာရှိတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ချိန်ပြောတာရှိတယ်ဟုတ်။ကျွန်တော်မြင်တာကတော့အဲ့ဒါတွေကမလုံလောက်ဘူးခင်ဗျာ။ပြည်သူလူထုအများစုကိုရောက်နိုင်တဲ့မီဒီယာပေါင်းစုံကနေပြီးတော့မှန်ကန်တဲ့သတင်းပေးမှုတွေဆိုရပိုင်းကလိုအပ်တယ်လို့အခုချိန်ထိလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်မေးခွန်းရင်ဖြစ်တဲ့စံသပ်မှုအမေရိကန်မှာနေတိုင်းနေတိုင်းဟလာဒီသတင်းတွေစတန်ဒတ်မှုအပိုင်းမှာအမေရိကန်မှာလည်းစပိုင်းကလိုအပ်ခဲ့တယ်။စတန်ဒတ်နီမာရာနိုင်ဤရင့်နဲ့ကြာတဲ့နိုင်ဤစတန်ဒတ်နီကိုဆေးကုမ္ပဏီတွေလည်းတီထွန်လို့အခုဆို15မိနစ်နဲ့စတန်ဒတ်တဲ့နီကိုဒီနေ့မှဘလောက်စမ်းနိုင်ပါတယ်လို့ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကကြေညာတယ်။အဲ့ဒီအချိန်မတိုင်ခင်ဗမာနိုင်ငံမှာဒီစတန်ဒတ်တဲ့ကိရိယာကိုယ်နိုင်ငံမှာမရှိဘူးဆိုတဲ့တည်တဲ့တခြားနိုင်ငံကိုပို့ရတဲ့တည်းအဲ့ဒီနောက်မှာတော့ဟိုစင်ကာပူကကူညီတယ်စသဖြင့်ပေါ့လေအကူအညီတွေရောက်လာတယ်လို့တော့သိပါတယ်သို့တော်လည်းပဲအခုချိန်ထိဒီနေ့ကိုဘလောက်စမ်းနိုင်နေအလားတခါစမ်းရင်ဘလောက်ကြာတယ်အရေးအတွက်ရခိုင်နှုန်းထုတ်ပြန်ခြင်းမရှိပါဘူးအဲ့တော့ဒီယောဂဟာရှင်းရှင်းပြောရဲလိုက်ရှာရတာခင်ဗျာစောင့်နေရတာကိစ္စမဟုတ်ဘူးအဲ့တော့လိုက်ရှာမှတွေ့မှာဟလားဒီပိုအန်တီဘော်ဒီခေါ်တဲ့ခန္ဓာကြီးကိုအခုချိန်ကတော့အဲ့ဒါပဲစမ်းလို့ရတာတွေ့မှသာလေရင်အခုဟိုယောဂကုသမှုရှိမရှိကျွန်တော်တို့ပြောလို့ရတယ်အခုကတော့ဟိုနိုင်ငံတခြားနိုင်ငံကပြန်လာတဲ့လူလောက်ကိုပြစ်မှတ်ထားပြီးတော့လိုက်ရှာနေရတယ်ဟိုအရင်ကတည်းကတော့တိုးတက်လာတယ်လို့ကျွန်တော်မြင်ပါတယ်စမ်းသပ်ပြီးတော့သို့တော့အလွန်ကိုလိုအပ်သေးတယ်အဲ့တော့ယောဂလက္ခဏာနဲ့တန်တရားဖြစ်လို့တဲ့အုပ်စုနှစ်ခုသာလေပြစ်မှတ်ထားတဲ့အဆင့်တော်မှာမလုံလောက်သေးတဲ့ကာလကျွန်တော်မြင်တာကတော့ဖြစ်နိုင်သရွေ့ စံတမှုတွေကြည်ကြည်ပြန့်ပြန့်များများစစလုံးတဲ့နေလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ကိုတန်းညူရောခင်ဗျာဒီမြန်မာနိုင်ငံမှာယောဂရှာဖွေစစ်ဆေးမှုအပိုင်းမှာဘာတွေများတွေ့ထားရသလဲ
ကျွန်တော်တတိထမီလောက်အနည်းရှော်ပေါ့နော်သူဒီအမျိုးသားဒီလက်တွေ့ဟိုပါပေါ့တက်ခွက်ကဏ္ဍကဏ္ဍပြီးတော့နေ့စဉ်90 60လောက်တော့သူစမ်းနေတာတွေ့တယ်နောက်တစ်ခုကပစ္စည်းပစ္စည်းအရခုနကတော့တစ်စီပြောပြီးတော့ပါဘူးစင်ကာပူကလှူလာရရှိတယ်နောက်တစ်ခုကကုလသမဂ္ဂကနေပြီးတော့ test kit 5000လောက်ကြည့်ကိုလှူကိုပေးသွားပြီးပေါ့ထောက်ပံ့သွားဖို့သူစင်ကြရည်ရှိတယ်အဲ့တော့ test kit ကတော့ထဲမှာရှိတယ်ဒါပေမဲ့ခုနကပြောလို့ပေါ့စမ်းသပ်မှုကတော့အင်းနဲ့အားနဲ့မစမ်းနိုင်သေးဘူးဒါပေမဲ့ကျွန်တော်ဒီယောဂရှာဖွေရေးနဲ့ပတ်သက်လို့ပေါ့နော်နည်းနည်းလေးကျွန်တော်သတိထားမိတာမြန်မာနိုင်ငံမှာ local transmission ပေါ့ဥပမာဆိုတော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်လူတစ်ယောက်တွေ့ရင် tracing လိုက်ပြီးဆိုလို့ရှိရင်အဲ့မှာလူ40 50တအားသူကြံဂျုံကြီးထွက်လာတယ်။ကြောက်လို့လေမြန်မာနိုင်ငံမှာကဒီမြန်မာနိုင်ငံမှာဒီ post လူနာမတွေ့ဘူးငါကျမယူဒီပြည်သူ့ကျမယူဌာနဘက်ကစိုးရိမ်နေသူတို့အမြဲပြောတာကမြန်မာနိုင်ငံမှာ online ကျင်းလိုက်ဒီတဏီယာတွေကထွက်လာနေတယ်ဆိုလို့စိုးရိမ်တကြီးသူတို့သတိပေးတာရှိတယ်။ဒါပေမဲ့တကယ် post လူနာတွေကထွက်လာဥပမာဆိုလို့ရှိရင်ပထမဆုံးထွက်တဲ့ဒီ American ပြန်ပေါ့နော်ချင်းတိုင်းသားသူတို့ပြန်သွားတယ်သူ trace လိုက်တယ်သူဒီလူနာနဲ့ပတ်သက်လို့အဲ့ဒီလူနာနဲ့ပတ်သက်လို့ဒီကျွန်တော်ဒီတော့တော့ရာနဲ့ချီပြီးတော့သူ quarantine လုပ်တယ်အဲ့တော့ဒါရီနဲ့ light လုပ်ပြီးတော့သူ light ဆန်းတဲ့ခါမှာသူနဲ့အတူရှိတဲ့ meeting ကိုကူတာတော့တွေ့ပြီပေါ့နော်ဒါလည်းဒီကနေ့ပြန် quarantine ချက်တော့တော်ကြုံနေပါပြီဒါပေမဲ့တော်တော်များများမတွေ့ဘူးမတွေ့တော့ solar သဘောကမြန်မာနိုင်ငံမှာအခုအများကြီးဖြစ်တွေ့ရတဲ့ဟာတွေကဥပမာထိုင်းနိုင်ငံကနိုင်ငံခြားကလာတဲ့လူတွေများတယ်ဒါပေမဲ့အဲ့လူကတဆင် local transmission ပေါ့ပြောရင်တခြားနိုင်ငံတွေနဲ့မတူဘူးတော်တော်နေတာတော့သိထားမိတယ်အဲ့တော့ဘလူးချင်းကြီးကြောင့်လေဆိုတော့ကျွန်တော်တိတ်တော့မပြောနိုင်ဘူးအခုချင်းကြီးထီတော့မြန်မာနိုင်ငံမှာ local transmission ပြည်တွင်းမှာပဲဒီ use စစ်တဲ့အချင်းကြီးကတော့နင်းနေတာပေါ့နော်ခုနကတစ်ခါကပြောရင်တော့ဟိုဒီယောဂရှာဖွေနေပတ်သက်လို့လုံလောက်မှုဟို test kit ကြီးပေါ့နော်ဒီတက်ခွေစမ်းသပ်မှုတဲ့ test kit ကြီးလုံလောက်မှုရှိမရှိဆိုတဲ့အပိုင်းကတော့ initial ကပို့ပြီးတော့တိကျပြောနိုင်တယ်ဒါပေမဲ့ကျွန်တော်တို့မင်းမြန်ကြီးတော့ကတို့မှာလုံလောက်ရှိတယ်တို့လုတ်ပြီးနိုင်တယ်ဘူးတော့အများအားသူတို့ဘက်ကတော့ပြောနေတာပဲကျွန်မရနိုင်တယ်ဘက်က
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီကျန်းမာရေးအသိပညာနဲ့ဒီသတင်းအချက်အလက်ပိုင်းကိုဆွေးနွေးချင်ပါတယ်ဒီမြန်မာနိုင်ငံမှာအာဏာပိုင်နေတဲ့လူလူကြားမှာဒီပြဿနာရဲ့အတိုင်းနဲ့ကိုသိသိချာချာသိကြရလားတခြားမဟုတ်ပါဘူးတချို့ဒီတာဝန်ရှိတဲ့သူတွေရောဒီလူလူကြားမှာရောပြောတာဆိုတာတွေဟိုအထူးသဖြင့်ပေါ့လေလူမှုကွန်ရက်တွေမှာကြည့်မယ်ဆိုရင်ဒီလွဲမားတဲ့အမြင်တွေအယူဆမျိုးတွေကိုတွေ့တွေ့နေရတာရှိနေပါတယ်ဆိုတော့ဒါတွေကအဓိကဘာကြောင့်ဖြစ်နေရတာလဲဒေါက်တာတင့်ဆွေဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီမေကွန်းကိုခုနကိုတာညွန်းဆွေးနွေးတဲ့အထက်မှာပါတဲ့ quarantine ပေါ့နော်ဒီနေရာမှာအင်္ဂလိပ်စကားကိုထည့်သွင်းရတာမသုံးမဖြစ်လို့ကျွန်တော်တောင်းပန်ပါတယ်ဒီတိကျခွဲထားခြင်းအမှုဒီကိစ္စအတွက်မြန်မာနိုင်ငံအစိုးရကစတင်ဆောင်ရွက်တဲ့ကာလတုန်းကကျွန်တော်မီဒီယာမှာတွေ့ပါတယ်အဲ့ဒါရန်ကုန်ပတ်ဝန်းကျင်ရဲ့နေရာတစ်ခုမှာဂရင်းနေပြင်ချင်းမွေရစသဖြင့်ပေါ့လို့ပြအဲ့ဒီပုံတွေပြတော့ကျွန်တော်ဒီပုံကိုအဲ့လိုပြကလေးကကျွန်တော်တော့မဟုတ်တော့ဘူးလို့ထင်တယ်။အကြောင်းလဲဆိုတော့ဒါကဟို for sure ပေါ့နော်အင်္ဂလိပ်လိုပြောပါမယ်။အဲ့တော့တရုတ်ပြည်မှာရောအမေရိကန်မှာရောကျွန်တော်တို့နိုင်ငံရေးမှာပေါ့နော်နိုင်ငံကြီးသုံးခုရှင်ပြောရင်ဒီကာယောဂကိစ္စကိုနိုင်ငံရေးလောက်တာတို့ဝါရဖြန့်ချီတာတွေဟာမမှန်ဘူးခင်ဗျလမ်းလွဲတယ်ကျွန်တော်ကတော့အဲ့ဒါဟိုတော့ကန့်ကွက်တယ်တော်ဟုဟုတမ္ဒါဒေါ်နယ်ထရမ့်ပြောနေတဲ့လားတဲ့ hydroxy chloroquine ငှက်ဖြာစီဒီဆောင်ဝင်တွေကမပြောဘူးသူကပြောနေတာသူကလည်းနိုင်ငံရေးလုပ်တယ်သူကလည်းနိုင်ငံရေးမှုစတီဘွားရေးလုပ်တာပေါ့နော်အဲ့ဒီကုမ္ပဏီမှာသူကယင်းကြီးမြုံတာမှုပြဆုံးကြရှိတယ်တေယုပီကလည်းအခုစတင်ဖြစ်တဲ့ဝူဟန်မှာဟလာသွားခွင့်လာခွင့်နေပြန်ဖွင့်တာ၃ရက်လောက်ရှိပြီဒါမှတ်နေသို့တော်လည်းပဲကုလသမဂ္ဂကရောဒီအမေရိကန်ဆိုရဲကရောနောက်ကဗြိတိန်ဆိုရကပါတေယုပီကလာတဲ့ကိန်းဂဏန်းအချက်လက်တွေကိုသိမြုံရဒါအမေရိကရဲ့တေအလားတူကျွန်တော်တို့နိုင်ငံမှာအခုပြောသလိုတင်ရခွဲထားမှုတွေကိုလားဟိုဟိုဟိုတက်ခုကန်ကဟိုနေရာလိုလှလှပပပြင်ပြီးတက်ပုံရိုက်ပြတာပြောဒါမမှန်ဘူးပေါ့နော်အဲ့တော့ကျွန်တော်မိကွန်းကိုဖြေရရင်ကျွန်တော်တို့ဇီမာအစိုးရဘက်ကရောတရင်ထုတ်ပြန်မှုတွေခုထိလက်အားနေသေးတယ်ကျွန်တော်ကတော့ဒီတက်ဒီဟိုလုံးစိတ်ရင်နေတိုင်းပေါ့တာဝန်ရှိတဲ့နောက်ဆုံးဟိုအရှုအမဟုတ်တော့ကျမယူကြီးဌာနကနေပြီးတော့နေတိုင်းပေါ့နော်ဘယ်အချိန်မှပြတင်းထုတ်ပြန်မှုမေခွန်းတွေကိုဖြေတာဘလောက်စက်တပင်ဓာတ်တွေကိုပြင်ပြနေနေတိုင်းကျတော့အားလိုက်အားသုံးခွန်ဆိုင်လုတ်တဲ့နေဒီကိစ္စကဟိုအရှုအတစ်ခုနဲ့ဆိုင်တဲ့ကိစ္စကျွန်တော်မြင်နေတာကတော့ဒါအမျိုးသားရေးကိစ္စ မျိုးသားရေးကိစ္စမှာအစိုးရတခုလည်းမဟုတ်ပြည်သူပြည်သားလည်းမဟုတ်ကျွန်တော်တို့ဒီနေ့ဟိုမပြောမဖြစ်တာတော့တတ်မလို့ပေါ့နော်စစ်တကရောဟုတ်အနောက်အလားတူအတိုက်ခံပါတီရကျွန်တော်မြင်တာကအတိုက်ခံပါတီတချို့တော်တော်များများများကသူတို့နိုင်ငံရေးအတွက်နိုင်ငံရေးလုပ်ပြီးတော့ပြနေကြတယ်တတ်မလို့ကလည်းကျွန်တော်မြင်တော့ခုထိမလုပ်နေတယ်လေကျွန်တော်တသက်ကွယ်ကွယ်မသိဘူးအဲ့ဒါကျွန်တော်ဖြစ်စီနေတာကအမျိုးသားရေးကိစ္စတည့်ရအနေနဲ့ဒီကယောဂကြီးကိုအစိုးရရောအတိုက်ခံတွေရောတတ်မလို့ရောပြည်သူပြည်သားတွေရောမီဒီယာရောဟောပါဘာမလို့တင်ကြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဒီကိုတောင်းညွန်အမြင်ရောခင်ဗျာဒီလက်ရှိအခြေအနေနဲ့ပတ်သက်လို့သဘောပေါက်နားလည်မှုတွေအားနည်းနေတာကရောဘာကြောင့်လဲတရင်ချက်လက်တွေအားနည်းလို့လား
ခုနကကျွန်တော်သူစီပြောတော့တော်လေးလုံလောက်ပါတယ်ဒီကိစ္စပြောရင်ညီမနိုင်ငံကကျွန်တော်ခုနကပြောလို့ဒီပညာပေးကိစ္စတွေအားစာနိုင်ငံကြီးတွေပတ်သက်နေတယ်နောက်တစ်ချက်ကဟိုမှန်မှန်ကန်ကန်မြင်မြန်ဆန်ဆန်တိတိကျကျမထုတ်ပြန်ပေးနိုင်ဘူးချင်းဒီယောဂအခြေအနေဆိုတော့ကတလုံးလုံးကဒီခုနကယောဂနဲ့ပတ်သက်လို့ဖိရနဲ့ပတ်သက်လို့ဒရင်ကြီးကောလာဟာလာတွေဒရင်မာတွေအများကြီးထွက်တယ်အဲ့တော့ထွက်တဲ့ခါမှာဒါကူသတင်းမှဖြန့်လူတွေကိုရေးယူမယ်ဆိုပြီးတော့သူတုံ့ပြန်ရဲကြတယ်အာနာပိုင်ကြီးကဒါနီလာမှန်မဟုတ်ဘူးသတင်းမှကိုရေးယူလာတဲ့ဆက်လို့ရှိရင်ကိုကိုတိုင်ကသတင်းမှန်ကိုမြင်မြန်ဆန်ဆန်နဲ့တိတိကျကျအချိန်ကဘယ်လောက်ထိထုတ်ပြန်နိုင်မလဲဆိုတာအရင်ရေးကြည့်တယ်တကယ်တမ်းဆိုရင်ကျွန်တော်တို့ကရန်အားနေတယ်ဆိုတော့ကပြောခွင့်ရတယ်တော့မှမရှိဘူးအခုကပြည်သူ့ကြမ်းမာရေးဌာနကဒေါက်တာခင်ကြီးတယောက်ပထမအရင်ပြောလေအဲ့တော့သူကလည်းလူ့နာရှင်ဝဲပုံစံမဟုတ်တဲ့ခါကျသူ့ကိုတနေ့လုံးမီဒီယာပေါင်းအလုံး30လောက်ကခေါ်နေတာအလုံး30လောက်ကိုဒီစကားကြီးပဲ30လောက်ပြောတော့သူလည်းစိတ်မရှိတော့အဲ့တော့အဲ့လိုဖြစ်လာတဲ့ခါမှာသူချက်ချင်းသူပြောခွင့်ရအောင်ပြောနေဒေါက်တာသုံးကျော်ဆိုတာကတကယ်ဟိုညှဉ်းပန်းမှုချုပ်ရအလုပ်များတဲ့ကိစ္စမီဒီယာတက်တော့ဖဲ့နေတာပေါ့ဒီမီဒီယာ30လောက်ကိုနေတိုင်းသူမပြောနိုင်ဘူးအဲ့တော့ဘလို့ပုံစံစီစဉ်မလဲတကယ်တမ်းကပညာရေးဦးကြီးဌာနကပေါ်ဝင်ရပညာရေးဦးကြီးဆိုဘာမှမဟုတ်ဘာမှမဟုတ်အကောင်အကျောင်းအမှန်မှန်ကသူက focus point တော့ပေးရမယ်သူတို့ချိန်ပေးရမယ်ဟိုကျမကြီးဌာနကလားလူမျိုးမှုကြီးကြပ်ရေးကလားနိုင်ငံခြားရေးကလားဘရင်းတော့တည်မှုနောက်ဆုံးဟိုဒင်းနာရှင်လဝဲမဟုတ်တော့မှ teleconference ပုံစံမျိုးလုပ်လို့ရတယ်ရှိပါတယ်ပေါ်ဝင်မှာနည်းပညာတွေရှိပါတယ်ဒါကဆက်သူတို့မလုပ်နိုင်တော့ခုနကပြောလို့ဒရင်းမားတွေကပို့ထွက်တယ်ဟိုဒီကောလာဟာလကပို့ထွက်တယ်အဲ့ဒါကိုသူတို့ကအာနာပိုင်ဒီဘက်ကအဲ့ဒါကိုဒေါသဖြစ်တယ်အဲ့ဒါကလုံးဝဖြည့်ရှင်းမှုမဟုတ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ချက်လူလူထဲမှာဖြစ်နေတဲ့ပြဿနာအရင်ဆုံးရောက်တယ်ဆိုလိုတာကပထမကဒီယောဂမဖြစ်ခင်ယောဂပေါ်စီမတွေ့ခင်မှာလူကြားထဲမှာကတော်တော်ပေါ့ပေါ့ဆဆနိုင်ဒီယောဂကငါတို့နိုင်ငံမှာမလာနိုင်ဘူးငါတို့နိုင်ငံကပူပြင်းနေငါတို့နိုင်ငံဟာဘာသာရေးရထူးခြားတဲ့နိုင်ငံဖြစ်တယ်ကျွန်တော်ကိုယ်တိုင်တက္ကစီစီအာရီလူထုနဲ့တွေ့တဲ့အခါမှာမေးတိုင်းတော့အဲ့လိုတုံ့ပြန်ကြတာတော်တော်များများကမြန်မာနိုင်ငံမဝင်နိုင်ပါဘူးဒူတွေတော်တော်ပေါ့ပေါ့လေးနိုင်တယ်ဒါပေမဲ့တကယ်ဝင်လဲဝင်လာတော့လူတွေကဆုံးရောက်သွားပြန်တော့ဆိုတော့ကနိုင်ငံခြားလူတွေနိုင်ငံခြားပြန်ပြီးစီအပါလာတဲ့ခါကျတော့ခုနကပြောလို့နိုင်ငံခြားသားဆိုရှင်ရဲရွာတွေမှာလန့်လာတယ်နောက်ကရက်ခွက်အုပ်ချုပ်ရေးကလည်းညဆူကြည့်ညာတယ်ဟိုရဲရွာတွင်းမှာနိုင်ငံခြားပြန်ပြီးရှိလို့ရှိရင်အုပ်ချုပ်ရေးကအကြောင်းကြားပါဆိုတော့အဲ့တော့နောက်ဆုံးပါဖြစ်တော့တုံးလင်းနေရဖြစ်တယ်ဖြစ်တဲ့ဆိုတော့ကရဲရွာကနေပြီးတော့နိုင်ငံခြားပြန်ပြီးထိုင်းပြန်ပြီးနိုင်ငံခြားပြန်ပြီးပြုလို့ရှိရင်ဟိုညဘက်ကြီးအုံအုံနဲ့ရက်အုပ်ချုပ်ရေးကတိုင်နေအုပ်ချုပ်ရေးကနေပြီးတော့အဲ့ရွာအဲ့အင်ကိုဝိုင်းနေတာလူအထူးဖြစ်ကုန်တယ်အဲ့တော့အချိန်တွေကအရန်ဆွရောက်တယ်ဆိုတော့ပထမပေါ့ပေါ့လေးလုပ်တယ်ဆိုရင်ကြီးရဲ့လူကလည်းအစိုးရကြီးရဲ့နောက်တစ်ဖက်မှာဒီသတင်းမြင့်နဲ့ပတ်သက်လို့ပညာပေးမှုတွေကိုမှန်မှန်ကန်ကန်အချိန်မီထုတ်ပြန်နိုင်မှုကလည်းသူ့ဘက်ကအတော်လေးကိုအားနည်းနေတာတွေ့ရပါတယ
်။တခုရှိတာကတော့ဒီကာယောကနဲ့ပတ်သက်လို့လူလူနဲ့ထိတွေ့နိုင်မှုဆိုပြီးဒီနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မကြသေးခင်တုန်းကပဲ Facebook ဆာမျက်နှာတစ်ခုဖွင့်ပြီးဆွေးနွေးနေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒါရောယောဂတက်ဖြစ်ရင်ဘလောက်ထိထိရောက်မှုများရှိနိုင်လဲခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံအခုလိုထွက်ပြီးတော့ပြောတယ်သူလူထုနဲ့ထိတွေ့တယ်ဒါကတော့နိုင်ငံရေးကသူ့အပိုင်းပေါ့နော်ကျွန်တော်မြင်တာကဒါထိရောက်တဲ့အလုပ်တော့ကျွန်တော်မထင်ဘူးနိုင်ငံကောင်းဆောင်တယောက်အနေနဲ့ဒီချိန်မှာသူလူဝါဒတွေစဉ်းစားရမယ်တကယ်လုပ်နေတဲ့ဌာနကြီးနဲ့သူပြီးရမယ်ကျွန်တော်တို့ကပြန်ကြားရေးပိုင်းဆိုရှင်လေပြန်ကြားရေးမှုကြီးဌာနကိုဟာမြေသိကြရှိတာပဲလုံနိုင်တဲ့ဟာတွေရှိတာပဲနောက်တစ်ခုကသတင်းစုဆောင်ခြင်းနဲ့ဆိုရင်သတင်းစုဆောင်နေတဲ့အခြေအနေအများရှိတာပဲဒါဒီ Facebook ကနေတက်ပြီးတော့ဆွေးနွေးရပြောရဆိုတာကျွန်တော်ထိထိရောက်လို့တော့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ပါဒီပြီးခဲ့တဲ့ရပိုင်းကဒီ Facebook ဆွေးနွေးခန်းထဲမှာဒီကျမ်းမာရေးနဲ့ပတ်သက်လို့ဟိုထဲထဲဝင်ဝင်မေးလာတာမျိုးနောက်ဒီ technical ဘိုင်းမေးခွန်းလို့မျိုးတွေဆိုရင်လည်းဒီဒေါအောင်ဆန်းစုကြည်ကအထူးချက်ပြောဖို့ခက်တာမျိုးကိုလည်းဟိုတွေ့ရပါတယ်ဆိုတော့ဒေါက်တာတက်ဆွေမြေရောခင်ဗျာဒီဒေါအောင်ဆန်းစုကြည်ကခုလို့ Facebook ဆာမျက်နှာဖွင့်ဆွေးနွေးနေတာမျိုးကဒီယောဂတက်ဖြိတ်မှာဘလောက်ထိများအထောက်အကူဖြစ်နိုင်တယ်လို့ပြောနိုင်မလဲ
ဒီလိုရကျွန်တော်ဒေါအောင်ဆန်းစုကြည်နာမည်တူတဲ့ဟိုခုနကကိုတိုင်းညုံလို့ဆွေးနွေးပေါ့နော်အဲကျွန်တော်အဲ့လိုမပြောလို့ပါကျွန်တော်နမူနာပေါ့မေဒန်ပြည်တော်စုကနမူနာတရုတ်ပြည်ကနမူနာနှစ်ခုနဲ့ကျွန်တော်ရှင်းပြီးတော့ပြောအောင်အမေရိကန်မှာဒီ Task Force ကသတင်းစာရှင်းလုပ်ပွဲမှာတမတာပါတယ်အဲ Task Force ကောင်းဆောင်ခန့်ထားတဲ့ဒုတိယတမတာပါတယ်အမြင်မ်းပါတာကကျမကြီးဆရာဒ ဒီဝိနိုင်ဆောင်ရွက်နေတဲ့ဆောင်ဝန်တစ်ခုရဲ့နောက်တစ်ခါစိတ်ပညာနဲ့ပတ်သက်တဲ့အကြီးဆုံးတာဝန်ရှိသူဆောင်ဝန်တစ်ခုရဲ့အဲ့ဒီ၄ဦးကအများအားပါတယ်။နောက်အချို့နေရာတွေမှာဟိုစစ်တပ်ကပါတယ်။တချို့နေရာတွေမှာဒီအလုပ်သမားဌာနပါတယ်။တချို့နေရာတွေမှာဘာနာရေးဌာနပါတယ်။တာဝန်ရှိဆုံးတွေတနည်းအားဖြင့်အဖွဲ့ပေါ့တင်းလိုက်လို့ရတယ်။အဲ့ဒီဟာကိုဘယ်သူကဖြစ်ပြီးပမာပြီးမှတပလာယူဝင်ပြီးဖြစ်ဖြစ်ဘိုးချုပ်ဘူးကြီးမြောင်းလိုင်းဖြစ်ဖြစ်တော့အောင်ဆန်းစုကြည်ဖြစ်ဖြစ်ဒီဒီလိုဖိဂါပေါ့နော်ဒါတွေနဲ့ရတဲ့အလို့မဟုတ်ဘူးကျွန်တော်မြင်တာတော့ပေါ့နော်ဟိုတာဝန်ရှိတဲ့လူကြီးပညာပိုင်းဆိုင်ရာအစုပညာပိုင်းဆိုင်ရာအလို့သမားနဲ့ဆိုင်ရဲ့အလို့သမားကျမရင်းနဲ့အစတဲ့ဖြစ်ပေါ့ကျွန်တော်တို့ team လိုက်ကတည်းကကျွန်တော်လိုရတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်နော်ဒီပီမှာအစောပိုင်းကာလမှာသူတို့အစမကောင်းနေဘူးဗျဒီဆောင်ဝန်ဒေါက်တာလီဒီကစပေါ်တဲ့ဆောင်ဝန်ကိုဆိုရင်ရဲလာပြီးစစ်ချေခံရတာเนาะအဲ့ဒီအချိန်မှာအဲဒီဝူဟန်ပြည်နယ်ကကွန်မြူနစ်ပါတီကြီးခဲ့ဦးလေထုတ်လက်နေရာပြောင်းပြန်နောက်အခုအချိန်လဲတရုတ်ကလာတဲ့သတင်းနေနေတရုတ်ပြည်မှာတာဝန်ရှိဆုံးခလာသမတရောနောက်တကဝန်ကြီးချုပ်ဒုချက်နံပါတ်1ပေါ့เนาะဒီကိန်းငန်းချက်လက်တွေမမငန်းငန်းပြောပါပွန်လင်းမြင်တာမှုရှိပါလို့သူတို့ကပြင်လာတယ်အဲ့တော့ကျွန်တော်တင်ပြလိုတာကကျွန်တော်တို့နိုင်ငံမှာလေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဟာအစုံလိုက်အစုလိုက်ကမမှန်ကန်ကန်နဲ့တရင်ထုတ်ပြန်မှုတွေမေးခွန်းဖြေကြားမှုတွေဖြစ်တဲ့နဲ့တယောက်တည်းတူတည်းကတော့ဟိုဘယ်လိုမှမပြည့်စုံနိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ဖြစ်တယ
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီဦးဆောင်မှုအပိုင်းမှာဒီပြဿနာကိုရင်ဆိုင်ရမှာဒီခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုအပိုင်းကအင်ပလီမန့်အရေးကြီးရဆိုတော့ထင်ရှားပါတယ်ဒီယောဂတက်ဖြစ်နေပတ်သက်လို့ဥမာအမေရိကန်မှာဆိုရင်လည်းနယူးယောက်အုပ်ချုပ်ရေးမှူးအင်ဒရူးကိုမိုလူတွေချီးကျူးကြပေမဲ့တမနာထရန့်ကိုကြတော့ကင်တွယ်တဲ့နေရာမှာဝေဖန်ခံရတာတွေအကြီးကျယ်လည်းရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလိုအပ်တဲ့ခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုတွေလုံလောက်မှုရှိရလားဆရာဦးတင်ဆွေအမြင်ပြောပါအောင်ခင်ဗျာ
တို့ပြန်ကျွန်တော်တို့မြန်မာနိုင်ငံမှာအစင်အဆက်ကိုကဟိုရရဲမျိုးအကျင့်ပေါ့နော်ဒီဖြစ်နေတာကတကူတွေကိုမူတည်ထားတဲ့စသဖြင့်ပေါ့နော်ထိတ်ကပြောတာပြီးတယ်ဆိုတော့အကျင့်နေပေါ့နော်ကျွန်တော်တို့ဒီအရေးမှမှမဟုတ်ခုကိစ္စကဒီကိုရိုနာဗိုင်းရပ်စ်ကယောဂါပုအသစ်ဘာဖြစ်မလဲကဘာမှာဘယ်သူမှမပြောနိုင်ဘူးလူရှုပ်ကြီးကလည်းမပြောနိုင်ဘူးအဲ့တော့အဲ့လိုအသစ်မှာကျွန်တော်တို့ကဒီညံအားအသစ်တွေတီထွင်ကြံစားမှုအသစ်တွေအုံနောက်ကောင်းကောင်းနဲ့ကျွန်တော်တို့ဝိုင်းလုပ်ကြတူတဲ့တယောက်တည်းမရတဲ့ကိစ္စအများအနေလို့ပါမယ်အဲ့တော့ဒီမှာတတိကြီးကြီးနဲ့ကျွန်တော်ခုနကဆွေးနွေးသူအမျိုးသားရေးကိစ္စအဲ့လိုလုံးမှသာလျင်ကျွန်တော်တို့နိုင်ငံအတွက်ဟိုဒီတဲ့ဒီမနာမှာအခုချိန်ကိုကြည့်လိုက်ရင်ကျွန်တော်တို့ဗမာနိုင်ငံသတင်းထုတ်ပြန်မှုကနေဒီကနေ့ကျွန်တော်တို့ဆွေးနွေးရတဲ့အချိန်ဒီကြည့်လိုက်ရင်ပုံပြ grab မြင်ဟာကျွန်တော်တို့ခက်ဆန်းသမျှတူပြီမှာနှစ်လာခွဲနေမှာထိတ်ဆုံးရောက်ပြီးသူတို့နည်းနည်းတည်ငြိမ်တယ်။ဒီကအမေရိကလည်းအခု10ပတ်နဲ့ရအောင်သူတို့ကြိုးစားနေတယ်မရသေးဘူး။အဲ့တော့မြန်မာနိုင်ငံကဂရက်မြင့်ကတက်နေတယ်။ထိတ်ဆုံးမပြောနဲ့တက်နေတယ်။အဲ့တော့တက်နေတာတောင်မှဆန်းလို့ရတာတည်းရှိသေးတယ်။ကျွန်တော်တို့မသိနိုင်တာတွေရှိတယ်။ဒီလိုယောဂမှာကျွန်တော်တို့စိတ်ပညာမှာဟိုပင်လယ်ထဲမှာမျိုးနေတဲ့ရေခဲတောင်ကြီးရေခဲတုံးကြီးရဲ့ထိတ်ဖြားတာနေပြီးမြင်ရတယ်။အောက်ကပင်လယ်ရေကတော့ကျွန်တော်မမြင်ရတယ်လို့ကျွန်တော်မှန်းဆပြီးတော့ကျွန်တော်တို့ဆောင်ရွက်ရပါတယ်အဲ့တော့ကျွန်တော်တို့အဖျားလေးတော့ပဲကျွန်တော်တို့နေတဲ့သတိထုတ်ပြန်နိုင်တာလည်းရှိသေးတယ်ရေကတော့ကြီးပမာဏဘလောက်ကြီးတယ်လဲကျွန်တော်တို့မသိနိုင်တော့ကျွန်တော်တို့မြန်မာနိုင်ငံအခုတည်းအတိထိနိုင်အောင်ပိုကောင်းနိုင်အောင် grab မြင်းကိုဘယ်တော့ထိတ်ဆုံးရောက်မလဲဒီဟာကိုဘယ်တော့ပြန်ကြအောင်လုပ်မလဲအထိစဉ်းစားနိုင်စွမ်းရှိတဲ့အုံနောက်ကောင်းတဲ့ကောင်းနေအများကြီးစုဝေးစုစည်းလုပ်ကြပါလို့ကျွန်တော်တော့မေတ္တာခံကြပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုသညီအောင်မြင်လည်းသိကြပါတယ်ကျွန်တော်တို့ဒီပြခဲ့တဲ့ရက်ဒီမှာပဲမြန်မာနိုင်ငံမှာသက်ဆိုင်ရာတာဝန်ရှိသူတွေကဒီကာယယောဂဒါစီနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေထုတ်ပြီးတော့မှပြန်ပြင်ဆင်ရတာတွေရုပ်သွင်းရတာမျိုးတွေကိုလည်းဒီကုသညီအောင်လည်းသတိထားမိမှာပါဆိုတော့ဒီလိုအလွတ်လဲ့ချေရောကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရတာလဲဒီခေါင်းဆောင်မှုပိုင်းအားနည်းချက်လားစီမံခန့်ခွဲမှုပြဿနာလားဘယ်လိုများမြင်လဲခင်ဗျာ
ခုနကကိုအောင်လင်းကိုပြောသွားတဲ့အချိန်မှာဟုတ်ပါလေတိုင်းနဲ့ပြည်နယ်လိုက်သူတို့ကပထမကသမ္မတဦးမင်းကနေပြီးတော့ဒေသနာအမိန့်ကြီးထုတ်နိုင်နေဒေသနာအမိန့်ကြီးနဲ့လုပ်ပိုင်ခွင့်ပေးလိုက်တာဟုတ်ပြီးလိုက်တဲ့ခါကျတော့တိုင်းနဲ့ပြည်နယ်လိုက်သူဒေသနာအမိန့်ကြီးဆိုပြီးထုတ်ပြီးတော့လုပ်ကြရရှိတယ်ဒါပေမဲ့လည်းတနည်းအားတမျိုးဖြစ်တဲ့ခါကျတော့ပြန်ရုပ်တချို့တိုင်းနဲ့ပြည်နယ်ပြန်ရုပ် တချို့ကပြောင်းအဲ့လိုမျိုးစုံတွေဖြစ်သွားတယ်တကယ်တမ်းပြောရင်အဲ့ဒါစီမံခံသွားမှုအတော်ကြီးအားနေတာပေါ့တကယ်တမ်းပြောရင်တော့ဒီ NLD party အတွက်ကတကယ်ကိုဒီအချိန်ကတကယ်ပြောသူ၄နှစ်၅နှစ်ထဲဝင်လာပြီသူအာဏာရတဲ့အချိန်မှာတကယ် challenging တကယ်ကိုအကြီးအမားဆုံးစိန်ခေါ်မှုပါပဲတကယ်သူမြင်ဆိုင်ရတဲ့အချိန်ကြီးကနောက်တစ်ဖက်မှာခုနကဒေါက်တာတစ်ဆွေပြောသွားတယ်ပူပေါင်းဆောင်ရွက်မှုပိုင်းကြီးပေါ့နော်ခုနကပြောလို့ခိုးတလုံးကပဲသူတို့ဒီ rapid response ပေါ့နော်ရေးပေါ်တုတ်ပြန်ရေးကော်မတီဆိုပြီးတော့ဖွဲ့လိုက်တာရှိတယ်ဟိုက go committee အဖြစ်ကိုထပ်ထပ်ဖွဲ့လိုက်တယ်တကယ်တမ်းပြောအလက်တီဆောက်အောင်law enforcement လုပ်ရမယ်အဖွဲ့အစည်းပဲတမလို့ကညှိကုတ်တွေပါတယ်တမလို့ငကြီးတွေပါတယ်အဲ့တော့ဒါပေမဲ့အခုတတိအဲ့ဒါအသက်ဝင်တာမတွေ့ရသေးဘူးမတွေ့ရသေးဘဲနဲ့တစ်ဖက်မှာဘာဖြစ်လာဆိုတော့တမလို့ကလည်းသူ့ရဲ့ quarantine center တွေသူ့အတူလုပ်တယ်သူ့ဝင်သူ့ခတ်ပြီးတော့သူ့အတူဆောင်ရွက်တာတွေသူ့ဘလောက်လုပ်တယ်နဲ့ဆိုတာတွေပြောနေတာရှိတယ်ထို့နည်းတူပဲနိုင်ငံပါတီတွေရောတိုက်ခိုက်နိုင်ငံပါတီကောအယောင်မျိုးမျိုးနဲ့လုပ်နေတာရှိတယ်အဲ့တော့ပြဿနာကအရန်နိုင်တချို့ဟာတွေကနိုင်ငံကြီးအရန်ဆံပြီးလောက်လာတယ်ရှိတယ်အဲ့ဒါတွေကဒီကိုတကယ်တမ်းဒီအခုကပ်ပြီးကိုရင်ဆိုင်မှုအတွက်မြန်မာနိုင်ငံအတွက်အလားအလာလုံးဝမကောင်းတဲ့အခြေအနေအဲ့ဒါအရန်သိထားမယ့်အခြေအနေလို့ကျွန်တော်မြင်ပါတယ်ခုနကကောင်လေးမင်းကိုချုပ်မိမယ်ဆိုရင်တော့စီမံခန့်ခွဲမှုကလက်ရှိအနေထားတော့တော်ကြီးအားနေပါတယ်အားနေတဲ့အတွက်ကြောင့်မို့လဲအခုလိုမျိုးဒီအမိန့်တွေအမျိုးမျိုးထုတ်တဲ့အားမျိုးဖြစ်နေတယ်ဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်သတိထားမိတော့လူထုကတော်တော်လေးပါလာတယ်မြန်မာလူထုကပြောမစတော့ private safe ရှိတဲ့ခါကျတော့အရန်ဝင်လောက်လာကြတယ်ခုနကကဒီဒီကြခွဲထားတဲ့ခါတွေမှာကုညီလာတွေဝင်ပါလာ යි ဒါပေမဲ့အဲ့ညမှာသတိထက်ထားမှာလားဒီကိစ္စကအခြားကပ်ဘေးကိစ္စနဲ့မတူဘူးရေဘေးကိစ္စနဲ့မတူဘူးလေဘေးကိစ္စနဲ့မတူဘူး virus အဲ့တော့အဲ့ဓာရီကလူအုပ်လိုက်ခြင်းလိုက်ပြန်ထွက်လာတယ်အများကြီးပြဿနာရှိပါတယ်အဲ့ဒါကလည်းစီမံခန့်ခွဲတဲ့ဒီအုပ်ချုပ်ရေးဘိုင်းကြီးကအများကြီးအထိကကြားတယ်အဲ့တော့စီမံခန့်ခွဲမှုဘိုင်းကြီးကဒီချက်ကိုအများကြီးအားဖြည့်ဖို့လိုနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးကြတဲ့ဦးသားညင်ဦးဒေါက်တာတင့်ဆွေနဲ့တော်တာရှင်နေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာစနေနေ့ဆွေးနွေးရေးအစီအစဉ်ကိုလည်းဒီမှာပဲအဆုံးသတ်ပြရစေဒီအစီအစဉ်ကိုတော့ VU မြန်မာပိုင်းရဲ့စနေနေ့ည9:00 နာရီကနေ10:00 နာရီအထိနဲ့တနင်္ဂနွေနေ့မနေ့6:00 နာရီကနေ9:00 နာရီအထိအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
ဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးသူအရေအတွက်အများဆုံးဖြစ်လာနေပါပြီ John Hopkins တက္ကသိုလ်ရဲ့စနေနေ့စစ်တမ်းအရအမေရိကန်မှာဒီရောဂါအကူးဆက်ခံရသူပေါင်း5သိန်းကျော်သွားပြီဖြစ်ပြီးသေဆုံးသူက18,860ရှိနေတာပါဒါကြောင့်စနေနေ့မှာသေဆုံးသူ18,849ဖြစ်လာတဲ့အီတလီထက်သေဆုံးသူအရေအတွက်ပိုများသွားပြီးကမ္ဘာမှာအများဆုံးဖြစ်နေတာတွေ့လာရတာပါ။တောက်ကြန်နေ့တနေ့ထဲမှာနောက်ထပ်သေဆုံးသူ2000ကျော်ရှိတဲ့အတွက်ဒီဇင်ဘာလကုန်မှာတရုတ်ကနေစတင်ပြန့်နှံ့တဲ့ဒီရောဂါကြောင့်တရက်တွင်းသေဆုံးသူကလည်းအများဆုံးဖြစ်သွားခဲ့တာပါ။နယူးယောက်ပြည်နယ်ကတော့အဆိုးအဝါဆုံးဒဏ်ခံရတာဖြစ်ပြီးအခုဆိုသေဆုံးသူက8600ကျော်နေပါပြီ။စနေနေ့မနေ့အစောပိုင်းအချိန်ထိစစ်တမ်းတွေအရကမ္ဘာတစ်လွှားဒီရောဂါအကူးဆက်ခံရသူက7,900ကျော်ရှိနေပြီးသေဆုံးသူက13,000ကျော်ရှိနေတာပါ COVID-19 ရောဂါရှင်တွေကိုဆေးစစ်လို့ပိုးမတွေ့ရတဲ့အတွက်ရှင်းုံကနေဆင်းခွင်ပေးဖို့စဉ်းစားပြီးဆင်းခွင်မပေးခင်ပြန်ပြီးဆစ်ဆေးရမှာတော့ပိုးပြန်ပြီးတွေ့နေရတာမျိုးတွေရှိလာတာကြောင့်ဖြစ်နိုင်ခြေတွေကိုဆက်ပြီးစုံစမ်းနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပြောပါတယ်မြန်မာနိုင်ငံမှာ COVID-19 အကူးဆက်ခံရသူဟာ31ယောက်ရှိနေရကနေတနင်္လာနေ့မနက်ပိုင်းမှာတော့နောက်ထပ်9ယောက်ယောဂအကူးဆက်ခံရကြောင်းအတည်ပြုကြေညာခဲ့တာကြောင့်အခုဆိုအကူးဆက်ခံရတဲ့လူနာ38ယောက်ဖြစ်သွားပါပြီတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ယောဂကူးဆက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကုကြမှာချပါစီဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.